Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA American အသံရ2020ခုနှစ်ဩဂုတ်လ28ရက်တောက်ကြတဲ့ညပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီနေ့အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကိုကနေထုတ်လည်ပေးနေပါပါရှင်။ကျမနာလာပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါ။ဂျပန်နိုင်ငံရဲ့တပ်တန့်အရှိဆုံးဝန်ကြီးချုပ်ရှင်ဇိုအာဘေကရာထူးကနှုတ်ထွက်တော်မယ်လို့ပြောပါတယ်။နာတာရှိခံစားလာရတဲ့ဝေဒနာပြန်ပေါ်လာတာကြောင့်နှုတ်ထွက်မှာဖြစ်တယ်လို့ပြောပါတယ်။ဒီနှစ်နွေရာသီလောက်ကစပြီးတော့ဝင်းချင်းချုပ်ရဲ့ကျန်းမာရေးအပေါ်ဆိုရင်ခဲ့ကြပေမဲ့ဘာယောဂါကြောင့်လို့အတိအကျမပြောဘဲတူချိုမျိုးကစီယုံတစ်ခုမှာနှစ်ပတ်ဆက်တိုက်တွားပြခဲ့တဲ့အတွက်ဝင်းချင်းချုပ်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဒီလာတဲ့ဆိုရင်မှုတွေပိုတိုလာတာပါ။ဝင်းချင်းချုပ်အာဘေးကလည်းသူဆယ်ကျော်သက်အရွယ်လောက်ကလေးကခံစားလာရတဲ့ဥယောင်ယောဂါကိုကုသမှုခံယူပြီးယောဂါထိန်းချုပ်ထားပါတယ်လို့ပြောဆိုထားတာပါ။2023ခုနှစ်စက်တင်ဘာလအထိတာဝန်ထမ်းဆောင်မှုရှိတဲ့ဝင်းချုပ်အာဘေးအနေနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုပါတီကရွေးချယ်ပြီးလွှတ်တော်ကတရားဝင်အတည်ပြုပြီးတဲ့အချိန်ထိဆက်ပြီးတာဝန်ထမ်းဆောင်မယ်လို့ခန့်မှန်းရပါတယ်။မြို့ချစ်စိတ်ပြင်းထန်တဲ့ဝင်းချုပ်အာဘေးဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးခိုင်မာအားကောင်းအောင်စွမ်းဆောင်နိုင်ခဲ့ပေမဲ့ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာတော့အဖူထစ်တွေပေါ်ပေါက်ခဲ့တာပါ။ဂျပန်နိုင်ငံကိုစီးပွားရေးကျဆင်းမှုကနေရုံထွက်အောင်ဝန်ကြီးချုပ်အာဘေးစွမ်းဆောင်နိုင်ခဲ့တဲ့အချိန်မှာပဲကိုရိုနာကပ်ရောဂါပေါ်ပေါက်လာတာကြောင့်နိုင်ငံစီးပွားရေးတဖန်ပြန်ပြီးတော့ထိခိုက်နေရပါတယ်။မစ္စတာအာဘေးပြောလို့ရှိတဲ့သူ့ရဲ့နိုင်ငံရေးရည်မှန်းချက်ကတော့လှပတဲ့ဂျပန်နိုင်ငံကိုစစ်ရေးအင်အားတောင့်တင်ပြီးအရေးပါတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာစင်မြင့်မှာရပ်တည်ရေးဖြစ်ပါတယ်။ဝန်ကြီးချုပ်အာဘေးဟာ2013ခုနှစ်မေလကမြန်မာနိုင်ငံကိုလာခဲ့ဖူးပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့သလိုတောအောင်ဆန်းစုကြည်ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်နဲ့တွေ့ဆုံခဲ့ပါတယ်။တောအောင်ဆန်းစုကြည်ကတော့2013ခုနှစ်ဧပြီလမှာလွှတ်တော်ကိုယ်စားလှယ်အနေနဲ့28နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပါတယ်။2016, 2018 နဲ့2019ခုနှစ်တွေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဂျပန်နိုင်ငံခီးစင်တွေတွားရောက်ခဲ့တာပါ။အဲ့ဒီခီးစင်တွေအားလုံးမှာဝန်ကြီးချုပ်အာဘေးနဲ့တောအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပါတယ်။တနင်္လာနေ့ကစပြီးတော့လေးရက်တာကျင်းပတဲ့ Republican Party ညီလာခံနောက်ဆုံးနေ့မှာ American သမ္မတ Donald Trump ကဒုတိယသက်တမ်းအတွက်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်တရားဝင်လက်ခံလိုက်ပါတယ်
။ This election will decide whether we save the American dream.
အမေရိကန်အိမ်မက်ကိုဆက်ပြီးတော့အကောင့်ထဲပို့နိုင်မလားဒါမှမဟုတ်ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ရည်မှန်းချက်တွေကိုဖျက်ဆီးပြင်မဲ့ဆိုရှယ်လစ်တွေရဲ့အစီအစဉ်တွေကိုခွင့်ပြုမလားဆိုတာဒီရွေးကောက်ပွဲကအဆုံးဖြတ်ပေးပါလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်ဂျိုးဘိုင်ဒန်ရဲ့အခိုင်အမာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သမ္မတထရမ့်ကဒီရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်တယ်လို့လည်းအင်ပီရိုတောင်ဖက်မျက်ခင်တင်ကလည်းပြောဆိုခဲ့ပါတယ် Republican အောက်လွှတ်တော်အမတ်တွေအပါအဝင်ဒီအခမ်းအနားကိုတက်ရောက်လာတဲ့လူသထောင်ကျော်တို့ကကျမ်းမာရေးဝန်ထမ်းတွေရဲ့ကပ်ရောဂါဆိုင်ရာအကြံပြုချက်ကိုမလိုက်နာဘဲအနီးကပ်ထိုင်ခဲ့ကြသလိုအများစုကနှာခေါင်းစည်းလည်းမတတ်ကြပါဘူး။တနင်္ဂနွေလုံးကောက်ယူထားတဲ့လူထုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကလူထုထောက်ခံမှုပိုရထားတဲ့အတွက် Trump ရဲ့မိန့်ခွန်းတွေထဲမှာပြန်ဖက်ကိုယ်စားလှယ်ကိုထိုးနှက်တိုက်ခိုက်တာများပါတယ်။ Biden ဟာ American ပြည်ထောင်စုရဲ့ကြီးမြတ်မှုနဲ့အလုပ်ကိုင်ခွင့်လန်းတွေကိုဖျက်ဆီးပစ်ချင်နေတဲ့လက်ဝဲစွန်းတယောက်ဆိုပြီးမိနစ်80ကြာမိန့်ခွန်းထဲမှာတိုက်ခိုက်ပြောဆိုခဲ့တာပါ။စီးပွားရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်တင်းတင်းမမာဆက်ဆံခဲ့တယ်လို့ပြောဆိုခဲ့တဲ့အပြင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ခဲ့တဲ့အပေါ်မှာလည်းသမ္မတထရမ့်ကသူမင်ခွန်းထဲမှာတရုတ်ကိုပြစ်တင်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စကားစစ်ထုတ်ပွဲမလုပ်ဖို့တောင်းဆိုချက်တွေကိုဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကပယ်ချလိုက်ပါတယ်။သမ္မတထရမ့်နဲ့စကားစစ်ထုတ်မှာဖြစ်တယ်လို့အဲ့ဒီလိုစကားစစ်ထုတ်နေချိန်မှာပဲအချက်အလက်တွေမှန်ကန်မှုရှိမရှိအချိန်နဲ့တပြေးညီစစ်ဆေးခိုင်မှာပါလို့ MSNBC သတင်းဌာနနဲ့ကြားရပင်းနဲ့တွေ့ဆုံမိညာခါမှာဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။သူ့သမ္မတဟောင်းတဦးလည်းဖြစ်တဲ့ဂျိုးဘိုင်ဒန်ကသမ္မတထရမ့်ဟာအမှန်တွေမပြောနိုင်တဲ့လူတယောက်ဆိုတာလူတိုင်းသိမယ်ထင်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။စက်တင်ဘာလ29အောက်တိုဘာ15နဲ့အောက်တိုဘာ22ရက်နေ့တွေမှာထရမ့်နဲ့ဘိုင်ဒန်တို့စကားဆစ်ထုတ်ဖို့စီစဉ်ထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနှစ်အတွင်းသမ္မတလောင်းစကားဆစ်ထုတ်ပွဲမလုပ်သင့်ဘူးလို့ပြောဆိုလိုက်ပြီးမကြာခင်မှာပဲဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။2016ခုနှစ်စကားစစ်ထုတ်ပွဲမှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နောက်ကကပ်ပြီးတော့ထရမ့်လမ်းလျှောက်လိုက်ခဲ့တဲ့မခန့်လေးစားအပြုငုံမျိုးခုတစ်ကြိမ်လည်းလုံနိုင်တယ်လို့မစ်ပလိုစီကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာ March on Washington လမ်းလျှောက်ခြေတပွဲတွေတောက်ကြနေမှာကျင်းပမှာပါ။လွန်ခဲ့တဲ့59နှစ်တုန်းကကျင်းပခဲ့တဲ့ March on Washington တမိုင်းဝင်ခြေတပွဲမှာတော့နိုင်ငံသားအခွင့်အရေးလှုပ်ရှားသက်ကြွသူ Martin Luther King Jr. က I have a dream မိန့်ခွန်းကိုပြောဆိုခဲ့ပါတယ်။အမေရိကန်လူမဲတွေအပေါ်ရဲတို့ရဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့ဆန့်ကျင်ဆန္ဒပြပွဲတွေလာနေချီပေါ်ပေါက်နေချိန်မှာဒီနေ့လမ်းလျှောက်ခြေတပ်ပွဲကျင်းပတာပါ မင်နီဆိုတာပြည်နယ်မင်နီယာပိုလစ်မြို့မှာလူမဲအမျိုးသားဂျော့ဂျ်ဖလိုက်မေလအတွင်းဖမ်းခံရတဲ့အချိန်မှာသူ့လယ်ဘင်းကိုလူဖြိုရဲအရာရှိတဦးကဒူးနဲ့တက်ဖိလို့တေဆုံးရကအစာပြုပြီးလူမျိုးရဲခွဲခြားမှုကိုစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်ဖလိုက်ရဲ့တိုက်ဆုံမှုကရဲတို့ဖမ်းဆီးထိန်းသိမ်းစဉ်လူမဲတွေတိုက်ဆုံနေရတဲ့တမိုင်းကြောင်တွေထင်းဟန်လာစေတဲ့လက္ခဏာတရားလည်းဖြစ်ပါတယ
်ဗီယိုရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမြမတောက်ကြညဘက် VOA American တရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ် American သမ္မတ Donald Trump က American မှာ COVID ကာကွယ်ဆေးဒီနှစ်မကုန်ခင်ဒါမှမဟုတ်ဒီချက်စောပြီးပေါ်လာဖို့ရှိတယ်လို့ဆိုလိုက်ပါတယ် Republican Partyနိုင်ငံလုံးဆိုင်ရာညီလာခံအတွင်းသမ္မတလောင်းဖြစ်လက်ခံတဲ့မေကွန်းထဲမှာသမ္မတထရမ့်ကဒီလိုပြောသွားတာပါကျွမ်းကျင်သူတွေကတော့ကာကွယ်ဆေးဖော်ဆက်တာစမ်းသပ်တာနဲ့အသက်အန္တရာယ်ကင်းကြောင်းတက်သေးပြရတာအဆင့်ဆင့်ကတစ်ခါတည်းမှာဆယ်စုနှစ်တွေနဲ့ချီကြာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့နိုင်ငံတကာမှာဒီကာကွယ်ဆေးထုတ်ဖို့ဆက်ဆက်ပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာတာကြောင့်ရှင်းနှစ်တစ်ချိန်ချိန်မှာထိရောက်တဲ့ကာကွယ်ဆေးထုတ်နိုင်လိမ့်မယ်လို့မျှော်လင့်ချက်တွေမြင်မာလာနေပါတယ်အများမြင်ခွင့်မှာကိုဗစ်ကာကွယ်ရေးနှာခေါင်းဆီး Max Stanley မရှိတဲ့သမ္မတ Trump အနေနဲ့အခုမေကွန်းပြောရမှာကျွန်တော်တို့နိုင်ငံနဲ့တကမ္ဘာလုံးမှာပြင်းထန်ပြီးမမြင်နိုင်တဲ့ရန်သူစစ်တိုက်ခိုက်တာကိုခံရပြီလို့ပြောခဲ့ပြီးတက်ရောက်သူအများစုဟာနှာခေါင်းဆီးတွေဝတ်မထားသလို6ပေခွာပြီးတော့လည်းမထိုင်ကြပါဘူးတကယ်တော့ကမ္ဘာမှာကိုဗစ်ပိုးတွေ့သူအများဆုံးရှိလာတဲ့ American မှာကူးစက်သူပေါင်း 5.8 သန်းရှိလာပြီးတကမ္ဘာလုံးစုစုပေါင်း24သန်းပိုးတွေ့သူရဲ့5ဘုံတစ်ဘုံအထိဖြစ်နေတယ်လို့Johns Hopkins တက္ကသိုလ်ရဲ့ဂိင်္ဂဏတ်တွေမှာဖော်ပြထားပါတယ်ခင်ဗျ။ကမ္ဘာမှာတတိယကိုဗစ်အဆိုးဆုံးအာရှမှာတော့အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ပိုးသစ်တွေ့သူ 9,266 ဦးဒီနေ့နောက်ဆုံးစံချိန်တင်ထပ်တွေ့ခဲ့တာကြောင့်တနင်္ဂနွေလုံးပိုးတွေ့သူပေါင်း 3.38 သန်းကျော်သွားပါပြီ။ဒီပိုးတွေ့သူတဝန်းနီးပါးကဒီတလားထဲမှာတင်ထပ်တွေ့ခဲ့တာပါ။ဒါအပြင်နောက်ဆုံးထပ်သေဆုံးသူကလည်း1059ယောက်ရှိတာမို့တည်ဆုံးသူပေါင်းလဲ6000ကျော်လာပါပြီ။တောင်ကိုရီးယားမှာလည်းဒီနေ့382ဦးပိုးထပ်တွေ့ခဲ့ပြီးအခုလိုရာဂနန်းတွေဆင့်15ရက်ဆက်တိုက်မြန်မာလာနေခဲ့ကစုစုပေါင်းပိုးတွေ့သူ19089ဦး2000ဒီပါရှိလာပြီးတည်ဆုံးသူကလည်း316ရှိကအခုလူချင်းခက်ခွက်ခွာနေဖို့လူထူတက်တဲ့ဆိုးမျိုးတော်မှာတင်းကျပ်လိုက်ပါတယ်။စားတောက်ဆိုင်တွေမှာည9နာရီနောက်ပိုင်းထိုင်ခွင့်မပေးတော့ပဲပါဆဲသောဝယ်ယူနိုင်ပြီးအားကစားခန်းဂျင်တွေနဲ့ကြောင်းပြီးပညာသင်မှုတွေကိုလည်းရပ်တင့်လိုက်ပါပြီ။ကိုဗစ်စဖြစ်ခဲ့တဲ့ဒီဥမာတော့အခြေအနေတွေပြန်ထိန်းနိုင်ကကျောင်းတွေအပြည့်အပြန်ဖွင့်ဖို့နီးကပ်လာနေပါပြီ။ဒီနေ့ပိုးထက်တွေ့ခဲ့သူ9ဦးသာရှိခဲ့ပြီးအားလုံးကနိုင်ငံခြားကနေပြန်ဝင်လာသူတွေဖြစ်ကဆေးရုံတက်ရသူစုစုပေါင်းကလည်း288ယောက်နဲ့စောင့်ကြည့်ခံရသူ361ယောက်ပဲရှိပါတော့တယ်။ဘူဟာမှာအစတည်းကဆိုရင်စုစုပေါင်းပိုးတွေ့သူကတော့7,513 ဦးနဲ့တည်ဆုံးသူ 4,634 ဦးရှိလာခဲ့ပါတယ်။အရှိတောင်အရှာမှာအဆိုးဆုံးဖြစ်နေတဲ့အင်ဒိုနီးရှားမှာတော့ဒီနေ့ပိုးတွေ့သူတက်3,300ယောက်စံချိန်တင်ခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ 36,589 ဦးဖြစ်လာပြီးထပ်တည်ဆုံးသူကလည်း105ဦးရှိလာကစုစုပေါင်းတည်ဆုံးသူ 9,169 ဦးထိကျက်လာနေပါတယ်ခင်ဗျ။ American Trail စင်းမြင့် F-16 တိုက်လေရင်ဒေါ်လာ10ဘီလီယံဘို့ဝယ်ဖို့ထိုင်ဝမ်ကဒီလာတဲ့သဘောတူခဲ့တာကြောင့်တရုတ်ကထိုင်ဝမ်ကိုချိန်ချောက်လာနိုင်ခြင်းရှိပြီးအဲဒီကတဆင့်အမေရိကန်မှာတရုတ်စန့်ကျင်ရေးပုံပြင်းထန်လာပွဲရှိနေပါတယ်။ဒါပေမဲ့အဆုံးမှာတော့တရုတ်ကိုကြောင်းပွဲအောင်လုပ်ဖို့အထောက်အကူပြုစေလိမ့်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီ F-16 အနည်းဆုံး66စီးထိုင်ဝမ်ကိုရောင်းပေးဖို့ပြီးခဲ့တဲ့နှစ်ထဲကအတည်ပြုပေးပြီးသားဖြစ်ခဲ့ပေမဲ့ထိုင်ဝမ်ဘက်ကနေ2026ခုနှစ်ကစပြီးဝယ်ယူတင်သွင်းဖို့American Cargoway Contract Company Lockheed Martin Co. နဲ့မကြာခင်ကသဘောတူလက်မှတ်ထိုးခဲ့တာပါ။အရင်နှစ်ပေါင်း30နီးပါးဖြစ်တဲ့1992တုန်းက F-16 တက်လျင်အစီအပေါင်း150ဝယ်ယူဖို့ American ဘက်ကအတည်ပြုပြီးနောက်ပိုင်းမှာဆိုရင်အခုသဘောတူချက်ကပထမဆုံး F-16 ထပ်ဝယ်ယူဖို့ထိုင်ဝမ်ဘက်ကရလိုက်တာပါ။အခုဒီသဘောတူချက်ဟာ တရုတ်အမေရိကန်ဆက်ဆံရေးစီးရေးနိုင်ငံရေးကုမ္ပဏီနယ်ပယ်တွေမှာဇက်တိုက်ကျဆင်းလာနေတာရဲ့နောက်ဆုံးသင်္ကေတအဖြစ်သုံးသပ်မှုတွေရှိနေပါတယ်နဲ့ဒီကနေ့ဒီမှာတချို့ကတရုတ်နိုင်ငံမှာပြည်ပင်ခံရသူတွေပါခဲ့ပါတယ်တရုတ်နဲ့နိုင်ငံရေးရမတည့်တဲ့ထိုင်ဝမ်အနေနဲ့သတင်းလွတ်လပ်ခွင့်ပြပြီးဒီသတင်းတောက်တွေကိုဆက်ဆောင်လေးရှိရမှာထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကလည်းအခုလိုသတင်းတောက်တွေမှတ်ပုံတင်လာတာကဒီမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်တွေကိုအတိအမှတ်ပြုတဲ့ညဖာတဲ့လောက်ကအမေရိကန်သတင်းတောက်တွေကိုလည်းမောင်းထုတ်တာတွေကိုဒီနေ့စိုင်းပိုင်းတက်ကလောက်လာခဲ့ပါတယ်အခုသတင်းတောက်သစ်22ဦးတည်းက9ရက်ဟာအရင်တုန်းကတရုတ်မှာအခြေစိုက်ခဲ့ကြပြီးတရုတ်ဆိုးရဒေါသဖြတ်ခဲ့တဲ့သတင်းတွေရေခဲ့လို့မောင်းထုတ်ခံခဲ့ရတာပါအခုလိုတရုတ်ကနေမောင်းထုတ်ခံခဲ့ရတဲ့သတင်းတောက်တွေအနေနဲ့အရင်တုန်းက New York Times နဲ့ Wall Street Journal တို့မှာလောက်ခဲ့ကြတာပါခင်တောက်ကြညဘယ်သတင်းတွေနဲ့ထင်ကြတာပါအခုချိန်ကစပြီး VOE စင်စာကသတင်းပို့ချင်စင်ကူနာ
ကိုကူဆတ်မှုတွေရုပ်ရက်ဒေါ်လာနေတဲ့ရခိုင်ပြည်နယ်အတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးရသွားမယ်ကြောင်းနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကသတိပြုလိုက်တာကိုပြောပြပါမယ်ကျွန်မကတော့စုစုပါရခိုင်ပြည်နယ်မှာကာယောဂါကူဆတ်မှုတွေစံချိန်ချိုးလောက်အောင်ဒေါ်လာရာကစစ်တွေမြို့နယ်မှာညမထွက်ရအမိန်နဲ့ပြည်နယ်တစ်ခုလုံးမလိုအပ်ဖက်အပြင်မထွက်ဖို့အမိန်တွေထုတ်ပြန်ထားသလိုဒေါ်လာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားရတဲ့အထိပါကယောဂါထိန်ချုပ်တာစီရေးအစီအမံတွေကြောင့်ဒေသခံတွေအတွက်အခြေခံလိုအပ်ချက်တွေပြက်လက်မှာအခက်အခဲကြုံရမှာတောင်းနိုင်ငံတော်ဆွေးနွေးတာ
ပါ။အရင်နေ့ဟိုဆိုအကူစားဒါတော့ကျွန်မရဲရဲပြောနေမှာရိတ်ခါမပြတ်စေရပါဘူး။ရခိုင်ပြည်နယ်မှာရိတ်ခါမပြတ်စေရပါဘူး။လူတဲ့ရိတ်ခါတွေကိုကျွန်မတို့ရတဲ့နည်းနဲ့ဖြစ်အောင်လို့ပို့ပေးပါမယ်။နောက်ပြီးတော့တက်ဆိုင်ရာတခြားတိုင်းတွေရပြည်တိုင်းတွေရလည်းပြီးတော့ဆောင်ရွက်မယ်ဆိုတာကြည့်ပါတယ်။နောက်တစ်ခုကတော့ငွေရေးကြီးရေးပေါ့နော်။ငွေရေးကြီးရေးလည်းလူသမျှပေါင်ပို့ပါမယ်။ဒီနိုင်ငံဟာချမ်းသာတဲ့နိုင်ငံမဟုတ်ဘူးအရင်းမြစ်ကသိမ်းများတဲ့နိုင်ငံမဟုတ်ဘူးသို့တော်ညာလေကျမတို့ကနေပြီးတော့ကျမတို့လိုအပ်တဲ့ဟိုတည်တောင်းစုရဲ့လိုအပ်တဲ့အစိတ်ပိုင်းကိုအမြဲပဲထောက်ပါမှာလေပြည်ပစုံစုံထောက်ပါမှာလေပြည်သူတွေကလည်းဝိုင်းဝန်းပြီးတော့ကူညီရမယ်ပံ့ပိုးကြမယ်လို့လည်းကျမယုံကြည်ပါတယ်အဲ့ဒီဟာလည်းကျမတို့အင်အားတစ်ခုပဲနိုင်ငံကမချမ်းသာဘူးဆိုရင်ကျမတို့ပြည်သူတွေရဲ့အရေးရောတဲ့စိတ်ဓာတ်ကအင်တန်ချမ်းသာပါတယ်အဲ့ဒါကြောင့်မလို့တကယ်အရေးဟဲ့ဆိုလို့ရှိရင်အရေးကြီးပြီဆိုရင်သွေးစည်းရင်တဲ့စိတ်ဓာတ်ကလည်းရှိတယ်အရေးဟဲ့ဆိုရင်ဝိုင်းဝန်းပြီးတော့ကူညီကြတယ်ပံ့ပိုးကြတယ်အဲ့ဒါကြောင့်မလို့ငွေကြေးရလေကျွန်တော်တို့လုံလုံလောက်လောက်ပေးနိုင်မှာဖြစ်ပါတယ်လုံလုံလောက်လောက်ဖြစ်အောင်လေကျွန်တော်တို့လုပ်ပါမယ်ဒါကျွန်တော်တို့ရဲ့ပြည်ထောင်စုတစိတ်တစ်ပိုင်းမှာအဲကျန်းမာရေးအတွက်အခြေခံပြည်သူတွေရဲ့လိုအပ်ချက်အတွက်မရှိအောင်ဆိုတာကိုမဖြစ်စေအောင်လို့ကျွန်တော်တို့ပံ့ပိုးပေးပါမယ်
ရခိုင်ပြည်နယ်မှာရပိုင်းအတွင်းလူ100ကျော်ကူးစက်တဲ့အထိကြုံခဲ့ရတာကြောင့်တရားမှုတွေရှိနိုင်တာကိုလက်ခံပြောကြားခဲ့သလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒီနေ့ online ဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကတော့လိုအပ်ချက်တွေနဲ့စိန်ခေါ်မှုတွေကိုတင်ပြခဲ့ပါတယ်
။ကျွန်တော်အခု quarantine center တွေမှာတုံးဆွဲနေရတဲ့အနေအထားတွေရှိပါတယ်။ပြည်သူတွေကိုကျွန်တော်ထောက်ပံ့နေတာတွေရှိပါတယ်။အဲ့ဒီအပေါ်မှာဒါငွေကြေးလိုအပ်ချက်တွေကအခုလောလောဆယ်လုံနေပါတယ်။အဲ့တော့အခုကျွန်တော်တို့မှာရန်ကုန်ငွေက85တက်တော့5000လောက်ရထားပါတယ်။အဲနောက်တစ်ခုကအရေးပေါ်ရန်ကုန်ငွေ1ဘီလီယံကိုလည်းတောင်းခံထားပါတယ်တင်ပြထားပါတယ်။ဆိုတော့ဒီနှစ်ခုနဲ့ပတ်သက်လို့လည်းပဲဒါဖွင့်ပြပေးစီခြင်းပါတယ်။အဲ့တော့ငွေကြေးသုံးထားတာအနေနဲ့အဲပြောရရင်တော့ကျွန်တော်တို့အခုငွေကြေးသုံးဆွဲထားတာဆိုရင်ပြည်တော်စုကသုံးတာအဆုံးလို့ရှိရင်14.8ဘီလီယံသုံးထားပါတယ်။ကျွန်တော်တို့ပြည်နယ်အစိုးရဆိုရင်1.56ဘီလီယံသုံးထားပါတယ်။နောက်တစ်ခုကလူကယ်ပြန်ဝန်ကြီးဌာနကလည်းသုံးထားပါတယ်။အဲတန်ပေါင်း317.4လောက်သုံးထားပါတယ
်။ရခိုင်ပြည်နယ်မှာရောဂါကူးစက်မှုတွေတိုးလာတဲ့အခြေအနေနဲ့ပတ်သက်လို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်အစောပိုင်းကမိန့်ခွန်းပြောရမှာတော့စိုးရိမ်မှုတွေမလွန်ကဲကြဖို့နဲ့တန်ငိမ့်ထိုင်ခိုင်ခိုင်မာမာနဲ့တုံ့ပြန်ကြဖို့ကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 ကာကွယ်ရေးအကြောင်းအခက်အခဲကြုံရတဲ့ဒီမှာဘာသာရေးတိုင်ဝန်လည်းပါဝင်လာသလိုသက်ဆိုင်ရာဘာသာလိုက်ဝိပုစုတောင်းရမှာလည်းအကန့်အသတ်နဲ့လုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါမြန်မာနိုင်ငံမှာကပ်ယောဂါကုသမှုတွေများလာတာနဲ့အမျှဘာသာရေးဆိုင်ရာကိစ္စတွေမှာလည်းအကန့်အသတ်တွေအခက်အခဲတွေကြုံရပါတယ်။ဗုဒ္ဓဘာသာရဟန်းတော်တွေအများဆုံးရှိတဲ့မန္တလေးမြို့မှာတော့ကိုဗစ်ယောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့အတွက်တန်ဃာတော်အများစုဟာအပြင်ထွက်စွန့်မခံနိုင်ကြတော့တဲ့အတွက်တနည်းတစ်ခြားအခက်အခဲတွေရှိလာနေတာပါ။ မန္တလေးမြို့အထင်ကြီးကမဟာကန္နာယုံစာတင်တိုက်ကြီးဆိုရင်လေကိုဗစ်စတင်ဖြစ်ပေါ်တဲ့အချိန်ကစပြီးလူဝင်လူထွက်လျှော့ချလိုက်ပြီးတော့နိုင်ငံခြားကလာတဲ့စာတင်တန်ဃာတော်တွေကိုလက်မခံတော့ဘဲကျောင်းမှာရှိတဲ့စာတင်တန်ဃာတော်တွေကိုအပြင်ထွက်ခွင့်မပေးတော့ပါဘူးအဝင်ထွက်ကန့်သတ်လိုက်ပြီးမှစာတင်စာချပြုလို့ရမှာတော့အခက်အခဲတွေရှိလာပါတယ်ဒီလိုအခက်အခဲတွေနဲ့ပတ်သက်လို့မဟာကန္နာယုံကျောင်းတိုင်းရဲ့စာချကရိကပြည်သူအရှင်ဝရုဏလင်္ကာဘိဝန္တကအခုလိုမိန့်ပါတယ်
အဲ့ဦးနော်ဇာဝါရီကကြာတော့ဒီနေ့ခတော်နောက်ကြတော့ပုံမှန်တိုင်းဆိုရင်ဦးဇင်းတို့ကတရံပြီးပြီဆိုရင်စချတာသာမဏေကျော်တွေကပေါ့အဲ့ဒီနေ့ကြာတော့တရံပြီးလည်းမချပြည့်သေးဘူးနောက်ကဆုံးနေုံမချပြည့်သေးဘူးဒီကတော့ဒီလိုစုပြီးတော့လိုက်ရတာဆိုတော့လေအဲ့ဒါလေနည်းနည်းအဆင်မပြေလို့ပေါ့ဇာဝါကိုစောင့်ရင်းစောင့်ရင်းနဲ့နောက်ဆုံးဝါဆိုးပြီးတော့မှချလိုက်တာပဒမယောဇာဝရီကဝါဆိုးပြီးတဲ့ရက်နောက်ရက်ကိုစချ။အဲပထမပြန်နဲ့ဓမ္မသရိယကြတော့အစိုးရကသမဝေကျင်းပပြင်မလားမကျင်းပပြင်မလားနဲ့ကြိလုံချောင်ဖြစ်နေတာပေါ့။အဲ့ဒါဝါဆိုးကန်ဒီမှာကပ်ပြီးတော့အစိုးရကလည်းကျင်းပလိုက်တယ်။ကျင်းပပြီးတော့မှအဲ့ဒီသူတို့ဂဇက်ထွက်ပြီးမှအဲ့ဒီငယ်လက်ကြီးဓမ္မသရိယကတော့ပြန်စမှာ။အဲ့လောလောဆယ်တော့မချနိုင်ဘူး။အဲ့လိုလည်းချနေတာကအဲ့ဒီသာမယောဒန်းနေပေါ့သူဝါဆိုးပြီးကနေနဲ့စချတာရစာဝါရီကတော့အများကြီးနောက်ကျသွားတယ်နောက်ကျသွားတော့ဦးဇင်းတို့ဟိုလေးကျင့်ကန်းသာမေဝဲကြီးလည်းပဲအကျဉ်းနေတော့မှာပေါ့အဲ့တော့နေသွားတော့ဦးဇင်းတို့ကဟိုစာဝါရီကိုပို့ချတဲ့အခါကျတော့ဒီရတဲ့ရက်နဲ့အချိန်နဲ့ပေါ့နော်အဲ့ဒီရတဲ့ရက်ရတဲ့အချိန်လေးနဲ့ကြည့်ပြီးတော့ဟိုပို့ချပုံစနစ်လည်းနည်းနည်းပြောင်းရတာပေါ့
မြန်မာနိုင်ငံမှာစောပိုင်းတို့ကယောဂကုသမှုတွေရောပါလာရကဗုဒ္ဓဘာသာဝင်တွေနဲ့မကတခြားဘာသာဝင်တွေအနေနဲ့လည်းဘာသာရေးလုပ်ငန်းတွေလွတ်ခွင့်ရလာခဲ့ကြတာပါမန္တလေးမြို့မှာဆိုရင်လေဒီလကစပြီးလူ30ဦးတက်မပူပဲတနာရီချပြီးတနေ့5ချိန်တပတ်မှ3ချိန်ဗုဒ္ဓဘာသာဝင်တွေအနေနဲ့ဥပုသ်စောက်တီတာတွေတခြားဘာသာဝင်တွေအနေနဲ့ဝိပုစုတောင်းမှုခွင့်ပြုထားပါတယ်အစ္စလမ်ဘာသာဝင်တွေဝိပုစုတောင်းရမှာယောဂကုသမှုတွေထိမ့်ချုပ်နိုင်အောင်ကြိုတင်ကာကွယ်တဲ့အစီအမံတွေပြင်ဆင်ထားတယ်လို့လည်းမန္တလေးမြို့ကြောက်ပလီနိုင်ကဖြစ်သူဒေါက်တာတန်းမြင့်ကတော့
ကျွန်တော်တို့ကတော့ဒီနိုင်ငံတော်တွေမှာခုခွင့်ပြလိုက်တဲ့အကြပါလေဘာသာပေါင်းစုံအားလုံးခရစ်ယာန်မွတ်စလင်ဗုဒ္ဓဘာသာဟိန္ဒူအားလုံးကိုတစ်ချိန်ဝိပုလို့ရှိလူ33နဲ့ဝိပုဖို့ဒါလူကြီးရဲ့သတ်မှတ်ချက်ပေါ့ကျွန်တော်ဥစ္စာတွေကတော့ကျွန်တော်တို့နိုင်ငံတော်စကြရဲရတယ်ကိုဗစ်19ချက်လိုက်ခဲ့တဲ့တတ်မှတ်ပြထားတဲ့စီမီစီကန်တွေရှိပါတယ်။ဥပမာကျွန်တော်တို့ဟိုလက်စေးချင်းနောက်တစ်ခါကျွန်တော်တို့ကိုဟာဟိုလာလို့ရှိရင်မတ်စတာချင်းရှီလ်တက်ချင်းအဲ့ဒါတွေကိုတော့ကျွန်တော်တို့ဒီလိုလာကြတဲ့ကအဝင်ပါ။နံပါတ်1ကျွန်တော်တို့လက်ကိုတတ်ဆင်အောင်ဆေးရမယ်။နံပါတ်2ချက်ကကျွန်တော်အဖြားတိုင်းတယ်။နံပါတ်3ချက်ကမတ်စပါဘူးလို့တစ်ခါတည်းထည့်လာလို့ကျွန်တော်ကြီးညာထားပါတယ်။တကယ်လို့များမတ်စမပါရင်လည်းကျွန်တော်တို့ပလီယာနေမှာမတ်စပေးတဲ့အစီအစဉ်နဲ့ကျွန်တော်စီစဉ်ထားပါတယ်ခင်ဗျ။နော်ဒီထဲဥရောက်လာပြီဆိုရင်ကျွန်တော်တို့ကအခုဒီမှာကျွန်တော်တို့မြင်ထားတဲ့အတိုင်းပဲလေနိုင်ငံတော်သတ်မှတ်ထားတဲ့လူတကူတနည်းတနည်းဒီ6ပေကွာမယ်6ပေကွာခံပြီးတော့ကျွန်တော်ဒီအဆောက်ကြီးဒီခမတ်ဒီကျွန်တော်တို့လူ30စာအတိအကျကျွန်တော်စီစဉ်ထားပါတယ
်အစောပိုင်းကတွာလာလှူရှားမှုတွေကန့်တတ်ထားခြင်းမှာလူမှုကွန်ရက်တွေကနေတဆင့်ဆူတောင်းတာအပါအဝင်ဘာသာရေးလုပ်ငန်းတွေလုပ်ခဲ့ကြတဲ့ခရစ်ယာန်တွေလည်းအခုအခါမှာဖျားကြောင့်တွားနေကြပါပြီဒါပေမဲ့လေယောဂကာကွယ်ရေးလမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေတယ်လို့လဲမန္တလေးမြို့ကအထင်ကြီးကက်သီဒရယ်စင်နှလုံးတော်ဖခင်ကျောင်းရဲ့ဒုတိယဥက္ကဋ္ဌဖြစ်သူဦးကျင်စင်ကပြောပါတယ
်အခက်အခဲတစ်ခုကတော့ကျွန်တော်တို့ဟိုခါတိုင်းပုံမှန်တက်နေကြဘာသာဝင်တွေကတော့နည်းနည်းအကုန်လုံးကပါဝင်မတက်ရောက်နိုင်တာတစ်ခုတော့ရှိတာပေါ့ဗျာဒါပေမဲ့လေဘာပြောပြောဒီလိုအခြေအနေမှာကျွန်တော်တို့ကလည်းလိုင်းနာရမှာလေလိုင်းနာရဆိုတော့ဒီလောက်ဒီလို30ဆိုလည်း30ပေါ့တက်ခွင့်ရတာကိုကျွန်တော်တို့အများကြီးဝန်တာပါဗျလေ
ကဘာတော်ဝန်ကယောဂါကြောင့်လူပေါင်းတန်းချီကူးဆက်တာတေဆုံးတာတွေကြုံနေရပေမဲ့မြန်မာနိုင်ငံမှာတော့မကြသေးခင်လတွေအထိကူးဆက်မှုတွေနှဲပါကြတဲ့အတွက်ချီးကျူးခံရတာတွေလည်းရှိပါတယ်ဒါပေမဲ့လည်းမကြခင်ရပိုင်းမှာပဲရခိုင်ပြည်နယ်ကစပြီးယောဂါကူးဆက်မှုတွေရုတ်တရက်တိုးလာတာကြောင့်ပြည်တွင်းပြည်ပဆွေးရီမှုတွေလည်းတိုးလာနေပါတယ်ခင်ဗျာကျွန်တော်ထောင်ခံပါ
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုတွေရုတ်တရက်ဒုလာခြင်းအိမ်ကြီးချင်းတရုတ်နိုင်ငံဘက်ကလည်းမြန်မာနဲ့ထိစပ်နေတဲ့နယ်စပ်ပေါက်တွေမှာလုံခြုံရေးတိုးမြင့်လာနေရဆိုတဲ့သတင်းကိုတင်ဆက်ပြီးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာဒီသတင်းပတ်အစောပိုင်း24နာရီအတွင်းကူးစက်သူ100ရှိခဲ့ပြီးစုစုပေါင်းအတည်ပြုလူနာ600ကျော်ရှိလာခဲ့ရကြောင်းအိမ်ကြီးချင်းနိုင်ငံတွေကစိုးရိမ်လာနေကြပြီးနယ်စပ်လုံခြုံရေးတွေတိုးမြင့်လာကြပါတယ်အထူးသဖြင့်မြန်မာနဲ့ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာသူတို့အစိုးရကဒီရောဂါကိုထိန်းချုပ်ထားနိုင်ပေမဲ့အတည်ပြုလူနာတိုးလာတဲ့မြန်မာပြည်တွင်းအခြေအနေတွေကြောင့်နှစ်ဖက်နယ်စပ်ကိုအရင်ကထက်လုံခြုံရေးတိုးမြင့်လှုံ့ဆော်နေကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
ဒီဘက်ကခုအဝင်ဆက်ကအရင်တော့သူတနေ့တနေ့ကိုယာကနာရှိတယ်သူတနေ့တနေ့မှာကျွန်တော်တို့က3 4 5ဦးလောက်ပဲခုဘက်ကလည်းတော်တော်ရှိဖြစ်တယ်ကျွန်တော်တို့ဘက်ကလည်းတက်နိုင်ရင်မသွားဘူးဆိုပြီးတော့ဖြစ်နေရပို့ပြီးတော့တိတိကျကျလုပ်နေပါတယ်ခင်ဗျာ
ရှမ်းမြောက်မူဆယ်မြန်မာတရုတ်နှစ်နိုင်ငံနယ်စပ်မှာတော့ပြည်တွင်းအတည်ပြုလူနာပထမဆုံးစတွေ့ကလေးကတရုတ်ဘက်ကလုံခြုံရေးတင်းကျပ်လိုက်တာဖြစ်ပြီးအခုလိုအတည်ပြုလူနာတိုးလာချိန်မှာမူဆယ်ဘက်မှလည်းကျန်းမာရေးစစ်စစ်တာတွေနှစ်ဖက်လုံးတိုးပြီးလုံနေရလို့ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်မူဆယ်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတာဝန်ရှိသူတွေဩဂုတ်လ26ရက်မှာဒီကိစ္စကိုအစည်းအဝေးလုပ်ခဲ့ကြောင်းလည်းသူကပြောပါတယ်
ဒီဥပကတော့သူ့နိုင်ငံနဲ့ပတ်သက်တဲ့စီကံဆိုတာထွက်တာပေါ့နော်နိုင်ငံထဲမှာရောဂါမျိုးတွေ့တာများလာဆိုဒီဘက်မှာကဟိုအဝင်ထွက်ခိတ်ကြီးဖြစ်တယ်ပေါ့နော်အောက်ကတက်လာတဲ့ယင်ယင်ဒီပုံမှာလည်းပြန်ဖြစ်တယ်ပေါ့နော်ပို့ပြီးတော့ဒီနေ့ကအရှင်းဟုတ်ပြန်နေလူလားဘာဒီမှာပိုးစားတွေ့တဲ့ပုံစံအတိုင်းကိုကျွန်တော်တို့ဒီမှာအခုပြန်လုပ်တာပေါ့နော်
ပြည်တွင်းမှာယောဂဗိုလ်စာတွေ့ရဲ့မတ်လ20ရက်ကစလို့အခုထိဓာတ်ခွဲစမ်းသပ်မှုပေါင်း3သိန်းခွဲလောက်လုပ်ထားပြီးဩဂုတ်လ28ရက်အထိစည်ရင်းအရာယောဂဗိုလ်ကင်းစင်သူ349ယောက်ရှိပါပြီ။တိတ်ဆုံးသူကတော့6ယောက်ဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါပြန့်နှံ့လာမှာကိုကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံကနယ်စပ်လုံခြုံရေးကိုတင်းကျပ်လိုက်သလိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလည်းဖမ်းဆီးနေတယ်ဆိုပြီးထိုင်းစစ်တပ်အရာရှိတယောက်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေရက်ပိုင်းအတွင်းတိုးလာခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနယ်စပ်တွေမှာလုံခြုံရေးတွေတိုးမြင့်လိုက်သလိုအစ်စ်မြင့်တာဝန်ရှိသူတွေကိုယ်တိုင်စစ်ဆေးကြည့်ရှုနေပါတယ်။မနေ့တုန်းကလည်းကျမရေးဝန်ကြီးဌာနတာဝန်ရှိသူတွေလုံခြုံရေးအရာရှိတွေနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကနေဆက်ဒေသကိုစစ်ဆေးကြည့်ရှုခဲ့ရမှာထိုင်းစစ်တပ်အမှတ်၅ကဗိုလ်ချုပ်ချာသူရီစံကန်ထံကတော့နေဆက်လုံခြုံရေးဆောင်ရွက်ထားတဲ့အခြေအနေတွေကိုသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်ဆလပ်နိုင်ငံต่างด้าวที่หลบหนีเข้ามาเนี่ยประมาณ300กว่ารายนะครับแล้วก็ผักดันนะส่วนที่เป็นคนไทยหรืออะไรก็แล้วแต่ก็จะต้องมีการ
ကူးစက်မှုတွေနေဆက်ကနေပြန့်နှံ့လာမှာကိုဆိုရင်လို့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား300ကျော်ကိုနေကြောင်တပ်တွေကဖမ်းဆီးလိုက်ကြောင်းမြန်မာနိုင်ငံတာချီလိမျိုးနဲ့နေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆိုင်မျိုးကနေဆက်တွေကို24နာရီစောင့်ကြည့်စစ်ဆေးဖို့ညွှန်ကြားထားကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ ในนั้นเนี่ยในไม่ดีเนี่ยที่จะนี่เลยท่านเจ้าอะไรก็จอดจีดีเนี่ยเลยท่านตาวันสิ่งอะไรก็ด้วยส่งเงินไปแกย้อนกับกู้เสมอเลยตัวหลานนี่เลยยามาเนี่ยงานนี่แต่ยามาเว้นท่านเนี่ยเป็นเวลาไม่ดูเรื่องก็ตีตาสาวจีบมาจ้าเกลือลูกสาวเลยท่านงานนี่ยามาเนี่ยเป็นกูเว้นทัวร์ตัวหลานนี่เลยคงจะเรียนนี่เลยเช่นจ้าจ้ามันนี่จ้าบุท่านจะมาอีท่านนักการตีไปท่าบ้านเลยยามาเนี่ยงานนี่แกย์เนี่ยจะตีตาเสกุมาลงจอยตัวมีบุเนี่ย แต่ยังไม่เห็นวิญญาณลาดูเรื่องสาวจีบุเดี๋ยวถ้าเกิดอนาคตในกูยังจะท้าจ้างกูเลยปีเดียววันนี้ท่านน่ะที่กันนี่แบบจะสุดท้าบ้านเลยแต่ฉันน่าบุรีชงพงเชียงรายเชียงใหม่ตัดปราจอกรินกันเปิดบุรีไม่เอาสาวยันน้องเนี่ยลาบุรีที่ยังนี่มาลงจอยเนี่ยจะมาอีกกว่าเยอะสิมันนี่กูต้องมีบุญจะท้าจ้างปีเดียววันนี้ท่านน่ะมีเรื่องอื่นเว้ย ชัดชัยเป็นคนแรกกูกาบีท่านเรนนี่มาพบยากันจ้าละวะอยากให้ปีเนี้ยก็มีอาชีพเป็นยามานั่งเงี้ยมาเย็นเงี้ยด้วยกูเป็นนายที่ยกกับกูเสร็จตัวยุติเอ็ดตัวลายกันนี่สาธิตเจ้าหนี้กูไปเลยอย่างเดียวยกกับกูเสร็จมุ่งเพื่อเด็ดดาวีมาเนี่ยมาทัวร์ยังไม่เบาเว้ยตัวหลานเราชามุ่งเรื่องกูเลยกันแต่ท้าวเลยเอ็งนี่น่าจะท่านเงี้ยมาหรอกูเสร็จมุ่งเรื่องยกจ้าละกันเนี่ยมีอาการแต่เช็ดกูพิชอบไปหลานนี่บ้าเลยสิ
จะมาไหมมาท่านจะมาในสักการณ์ในตอนนี้ไปปูนี่ได้ปะยูเอ็นมาไว้สิ่งนี้วิดีโอเนี่ยจะมีแต่เนี่ยทุเรียนจะดูกูเช่นมีวิธีชูน่าเสียนายมูยูเอ็นมือบายแอปติกูสมาร์ทโฟนหรือมาดาวน์โหลดอยู่ในมาบีแอนดรอยด์โฟนหรือด้วยส่วนยัง Google Play เนี่ย iPhone หรือด้วยAppleแอปสโตร์หรือมาVOABurmeseสุดเลยแอปกูดาวน์โหลดลงในมาเลยVOAมาท่านะสุดเลยลูกูเนี่ยชั่ลู ชาวพุยาราเลกูบาร์เรดีแอปพลิเคชันอันนี้ยูเอซีเจเนโกได้ยัยน่าเสียนที่ชูในเนี่ยเป็นคนเนี่ยได้ยัยใช้ในมาเลยเรียนสมารีอับบาสเซงกานารีกูน่าเสียนฮัชชูในมาเลยเนี่ยมาอโซยาเนี่ยอพยพเข้ายาเซทาร์เรตายินดาและนักการเนี่ยมีอชูมาเยกับบริเจมบาโบซิเซนทาร์เบเมอคัวกะกงเวกเกย์ยกับกุสัมฮูเรปยานาลาราจาเยกับบริลงานเซอพอที่เข้ามาโซยันฮูเรทบอลเนี่ยจะเอาเปียวเปียบามะ จะมาอาการน้องบ้าเยอะกับปล่อยเจียมบาปูนั่นละจ่อเราตาจันตัวเล็กใช่ไหมเว้ยก็เว้ยก็ยังกับกุศลมือเรียวดีตัวแต่ละเนี่ยเจ้าแต่ยังได้เล่นกับพ่อเรื่องเช่าอย่างเนี่ยมีมาเจียมบาปีเมื่อสิ่งอพยพส่วนใหญ่มือเรื่องชินีบาร์เออยังก็ไม่เป็นคนมีอาการเนี่ยไม่ได้มาบ้าไม่เป็นนายดอมเมก็ยังมีตาสิยองเคเอ็มยูเช่าอย่างเนี่ยมีมาเลยอะคือก็แก่ยังกันเนี่ยประเดี๋ยวก็เว็บปูเป็นเสียงอะไรลูก
ก็ยังพินัยใจเสียจริงอยู่ในกับเคอันยูดูปลายอย่างขยันตัวยังมูซอลส์นั่งก็เยาว์เลยโอเคจันนอร์ดูมาโรยังก็อาทิตย์นี้ได้ไม่ชิดเลยแต่ไม่เอากูว่าบอกมาโควิด-19ในประเทศเกาหลีวันนี้ตอนนี้ส่วนนี้วิจารณ์อะไรก็จะรอดอ่ะมีใจสตาร์ดี้อันนี้เนี่ยสูงด้วยสูงแค่ไหนด้วยก็เดี๋ยวพอบุกไปบ้านเลย
กูอะไรแบบดีมองเลยไงวันจันทร์มาที่ลาเรสโซ่ก็จะรอจองเนี่ยแหละโอ้แต่ไม่รู้เราคิดอะไรที่มาแล้วแบบอะไรที่จริงเนี่ยสวยบีโร่โอ้ดีโควิด-19กับวันนี้ประเทศเราทุกอย่างมุ่งสิบาร์เลยยังคันจีเนม่าอันนี้สู้อภัยเวนโควิดยังกับกุศลตัวโตลานี่ตัวยังคันจีเนก็เนี่ยกุศลพี่น้ำมือทุกคนก็อดีตผู้ทาร์เรมองจีเนมาเลยยังกับบอยอสิสเซนต์ด้วยอภัยแค่ลามาโกโซ่ยังนี่ลาเรชินีบาร์เลย
มองดีเนี่ยก็อธิการตั้งแต่แล้วนะก็พอจะคุยเพื่อแต่มองดีเต็มปากดีก็รอเยอะก็บอกเลยตัวเนี่ยมีมาเชื่อมปากคุยผิวทับไปไหมอะคือก็แก่เยอะก็กูสมุทรตัวหลานเนี่ยใช่มาหรอแต่ติดท้าปุ๊บรู้อะไรในบิลล์มองดีเต็มปากดีพอเราไม่สังเกตดีเว้นในอเมริกาเปล่าวะเลยโอ้ได้เจอแล้วได้เนี่ยมีก็ตั้งมุกการอ่ะยังไงเนี่ยลาเรสุบาร์อ่ะอุมาโมนแมงกุ๊กเว้นในที่ที่สาวว่าอย่างไรโมนแมงกันในที่ยักษ์ว่ากันในไลน์คือเช็ดเจอแล้วก็จะได้เจอ ွက်လာလဲဆိုတော့အဲ့ဒီပြီးသွားရဆိုရင်လည်းကျွန်တော်တို့တိထိုက်ရပေါ့ဒါလို့ကျွန်တော်တို့မလာရလို့ကျွန်တော်တို့ပြောတာမဟုတ်ပါဘူး
ကြောပြန်ကြီးထွားလာနေတဲ့ကက်ယောဂအန်ဒီယေဂိုကားခွဲဖို့ရခိုင်ပြည်နယ်တစ်ခုလုံးမလို့အရင်အိမ်ထဲကနေအိမ်ပြင်မထုတ်ဖို့အမိတ်ထုတ်ပြန်ထားပြီးစစ်တွေမြို့နယ်မှာညမထွက်ရအမိတ်လည်းထုတ်ပြန်ထားတယ်လို့သွာလာလှောက်ရှားမှုတွေကိုလည်းကန့်သတ်ထားပါတယ်ဒါပေမဲ့လည်းနိုဝင်ဘာ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အပြောင်းအလဲတွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးမွန်တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ညို့ရေးပါတီတွဲဖက်အသွင်ရမှုတင်နိုင်လီသမားကတော့ကယောဂါကာကွယ်ထိန်ချုပ်ရေးအတွက်ကန့်သတ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းမှာစိန်ခေါ်မှုတွေရှိနိုင်တယ်လို့ပြောပါရယ်
။က
ဒီလက်ရှိနေကြတာလက်ရှိရှိရင်းကြတာတွေအားကျွန်တော်တို့အားမလေးမလုပ်ရသေးဘူးလုပ်ဖို့လည်းအချိန်မတန်သေးဘူးတော့သူတို့အကြောင်းကြောင့်အဲ့ဒီဒီကြတဲ့တော့သွားဖို့အကြောင်းရှိလာခဲ့မယ်ဆိုလို့ရှိလို့တက်ဆိုင်ရာဖွဲ့ကြီးနဲ့တက်ဆိုင်ရာဆွမ်းမယ်ဦးကြီးဌာနကထုတ်ပြန်တဲ့ထုတ်ပြန်ချက်ကတော့လိုက်လာပြီးတော့သွားရမယ်အနေထားပေါ့
မြန်မာအစိုးရနဲ့အပြတ်ခတ်ရက်စဲထားတဲ့မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ထိုင်းချုပ်ရာနယ်မြေမှာရွေးကောက်ပွဲလုပ်ငန်းတွေခွင့်ပြုထားပေမဲ့လောင်ချုံရဲ့အတွက်ကြိုတင်အကြောင်းကြားဖို့လဲနိုင်ငံရေးပါတီတွေကိုတတိပေးထားပါတယ်ရှင်ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA American Tanya Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်း ထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ ဂျိုရု စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင် ပကုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ် COVID-19 ရောဂါကူးစက်မှုတွေကြောင့်ကမ္ဘာနေရာအတွက်များများမှာနေထိုင်လူတွေရဲ့သွာလာလှုပ်ရှားမှုတွေ လူနေမှုဘဝပုံစံတွေပြောင်းသွားခဲ့တာမှာအနာဂတ်မျိုးဆက်ကလေးငယ်တွေရဲ့ကျောင်းပညာရေးသင်ကြားမှုပုံစံတွေလည်းတိတိတသားပြောင်းလဲခဲ့ပါတယ်အခြေအနေသစ်အောက်မှာပညာသင်ကြားမှုပုံစံသစ်နဲ့ယင်းနီးကျွမ်းဝင်ဖို့အဆင်ပြေပြေပညာသင်ယူနိုင်ဖို့အတွက်ကျောင်းသားကလေးငယ်တွေရောကလေးမိဘတွေရောကြိုးစားကြရပါတယ် ညူးနော်မဲလို့တွင်တွင်ပြောလာနေကြတဲ့ ဘယ်လိုအခက်အခဲတွေရှိနေဆဲပါလဲ။အွန်လိုင်းသင်ကြားမှုပုံစံသင်တဲ့ပတ်သက်လို့ကလေးမိခင်တွေရဲ့အမြင်သဘောထားဘာတွေရှိနေလဲဆိုတာတွေကိုအမေရိကန်ပြည်ထောင်စုကမြန်မာမိခင်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစုစည်းတင်ဆက်ထားပါတယ်ရှင်။ ကဘာပေါ်မှာကိုဗစ်-19ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာဩဂတ်လကုန်နဲ့စက်တင်ဘာလအစပိုင်းဟာကျောင်းတွေပြန်ဖွင့်နေရသေးပါဒီလိုကျောင်းဖွင့်နေရသည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းကျဆင်းမသွားတာကြောင့်2024ဆတဲ့စာသင်နှစ်အစပထမသုံးလပတ်ကိုပြီးခဲ့တဲ့စာသင်နှစ်ကုန်ပိုင်းတုန်းကလိုပဲနေအိမ်မှာအွန်လိုင်းကနေသင်ကြားဖို့ပြီးတဲ့အတွက်များများမ ါတယ်
ဒီအခုကြောင်းတက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပူရယ်ပေါ့နော်ပူရယ်ဆိုတော့အိမ်ကနေပြီးမမတို့အလုပ်ကလည်းဟိုမနေ့မိုးလင်းဒီအတန်လွင်မှုအတန်သွင်းတာတို့အချိန်မီဒီ TV show တွေအတွက်ကပန်းကနေလောက်ရတဲ့အချိန်မှာအိမ်ကကလေးကလည်းမနေ့ရှင်းနိုင်ခွဲဆိုကြောင်းတက်ရပြီလေကြောင်းတက်ရပြီဆိုတော့မနစ်ကတော့ကဖြစ်ခဲ့တဲ့အတွေ့အကြုံကိုပြန်ပြီးတော့ပြောရမယ်ဆိုရင်အမကြောင်းဆောက်ဆောက်ဖွင့်ခြင်းတော်တော်ကြာကြာကိုတလားလောက်ကိုကြာမယ်သူတို့ဒီနှီးပညာနဲ့အခက်အခဲတွေဖြစ်ဟိုကလေးတွေကလည်း login ဝင်လို့ရဆရာမတွေကလည်းဟိုဘက်ကနေပြီးတော့ကလေးတွေကိုစာသင်ခန်းဒီ online စာသင်ခန်းလောက်တာအဆင်မပြေအဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တစ်ခုကကြတော့ကလေးရစာသင်ခန်းတော့မရှိတော့မပါဘူးဆိုရင်လည်းဆိုတော့ကိုကဘေးထဲမှာငုတ်ထုတ်ထိုင်မဆောင်နေနိုင်ဘူးလေကိုလည်းကို့အလုပ်ခန်းထဲမှာအလုပ်လုပ်နေသူကလည်းဘေးကင်းထဲမှာတော့ထားပြီးတော့နားဆွင့်နေရတယ်ဒါပေမဲ့ဆရာမကပေါ်ကတင်တယ်သူကအောက်ကနေပြီးတော့ချောင်းနဲ့တခါရဲ့အရုပ်ကိုချောင်းနဲ့ထိုးနေပါလေရောဆိုတော့ကလေးကငယ်လဲငယ်သေးတော့ငယ်သေးရဲ့ဆိုတာဒီကို20နှစ်ဆိုတော့ကြတော့အသက်ကြီးရဲ့ကလေးတွေလို့လဲဟိုအွန်လိုင်းကနေပြီးသူတို့ရဲ့ဟိုအာယုံစူးစိုက်မှုကအများကြီးမလုံနိုင်တော့ကြတော့သူကလင့်လစ်တလို့စော့နေနေတာလေဆရာမကလည်းအဲ့ဒါတွေကိုထိမ့်ဖို့တော့ဆရာမလှမ်းလှမ်းပြီးတော့နာမည်ကိုခေါ်ပြီးတော့အများကြီးတော့မင်းနေတယ်ဒါပေမဲ့အတန်းထဲမှာစာတင်တယ်လို့မျိုးတို့ဒီရာခိုင်နှုန်းပြေပေါ့နော်ဟိုအာယုံစူးစိုက်မှုရနိုင်ပါမလားဆိုတာလဲဆိုရင်လေဒီတကယ်ကျောင်းစာတင်ခင်မှာတင်ရတယ်လို့မျိုးသူ့ကောင်းတဲ့ဟိုရောက်ရဲ့လားသူ့စီတကယ်ရန်ထိရောက်မှုတက်ရောက်မှုရှိရလားဆိုတော့မှရမ်းစိတ်ပူတယ်
ကလေးတွေရဲ့ဗတ်စုံဖွံ့ဖြိုးမှုအပိုင်းမှာရွှေရူချောင်းတွေပဲအပေါင်းတင်တွေနဲ့စူပေါင်းလှူရှားကစားတာပေါင်းတင်ဆက်ဆက်ရေးတိစောက်ရတာအရေးကြီးတယ်လို့အုပ်စုနဲ့လက်တွေလှုပ်ဆောင်ရတဲ့လေလာစမ်းသပ်မှုတွေလုပ်ရတဲ့အခါမျိုးမှာအွန်လိုင်းကနေတင်ကြားမှုကအဟန့်တားတွေရှိနေတာပါ။ဒါကြောင့်မိဘတွေကတော့အရင်ချိန်နေပြန်ဖြစ်ဖို့မျှော်လင့်နေကြတာပါ။ ဒါပေမဲ့လက်ထလို့ဒီယောဂအခြေအနေကဘယ်လိုဖြစ်လာမလဲဆိုတာရေးရမသိရတဲ့အခါစာသင်ကျောင်းတွေလည်းအရင်လိုပုံမှန်ပြန်လဲလည်ပတ်ဖို့ကတော့အချိန်တိုင်းတာတစ်ခုကြာနိုင်ပါသေးတယ်။ဒါကြောင့်ကြုံလာရတဲ့ပုံစံတက်မှာပဲနေသားကြအောင်ကြိုးစားနေရပြီးအခုတော့အတော်နေသားကြလာနေပြီလို့ပြောသူကတော့မေရီလန်းပြည်နယ်ကကလေး၃ယောက်မိခင်မန်ဝင်းမေကျော်ပါ
။ကိုရီးယားလည်းမနက်ကို9နာရီကနေပြီး9နာရီတွင်ရစမ်းပိုင်လှုပ်တယ်လှုပ်ရတယ်။စီဝေးတွေခေါ်တယ်ရှိတယ်။အကြရဲ့အခုတော့ကောင်းတာမျိုးသားရောဒီမှာရောနှစ်ယောက်လုံးအိမ်မှာလုပ်တယ်နောက်တစ်ခါကျွန်တော်အလုပ်ကလည်းနည်းနည်း flexible ဖြစ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့တယောက်မအားရင်တယောက် switch လို့ရတာပေါ့နော်အဲ့ဒါမျိုးလေးဆိုတော့တော်သေးတာပေါ့အိမ်မှာလူကြီးတွေရှိရတယ်မလူကြီးတွေကြောက်လည်းဒီ online class တွေဒီ technology zoom လို့ပါကျွန်တော်မလုပ်တတ်ဘူးလေကိုရီးတော်မှအစာပိုင်းကတော်တော်လေးကိုအခက်ခဲရှိတာပေါ့အခုနောက်ပိုင်းတော့နည်းနည်းကိုရီးလက် family ကဖြစ်လာတော့ကလေးတွေလည်းလိုပဲလွတ်ထားလို့ရသွားပြီပေါ့ဒီကလေးကြီးမှဆိုရင်အရင်တော့ဆိုသူကိုလည်းကိုကဖွင့်တာပိတ်တာအသံစပီကာမြူတာအမြူအစာလုတ်ပေးရတာပေါ့နော်သူ့ကိုလည်းမှားမှကြောက်တယ်ကလေးတွေကဒီ screen နဲ့စကားပြောရတာပြောတတ်ဘူးလေအခုတော့ပိုင်းတော့သူတို့လည်းကလေးလည်းတော့ကျွမ်းကျင်လာပြီကိုရီးလည်းအဲ့လိုမျိုးပေါ့ဒီ zoom meeting တွေကိုတော်တော်ကျွမ်းကျင်လာပြီပေါ့အရင်တော့ဆိုရင်ကိုကဒီ meeting လုပ်ဖို့ပဲနောက်ခံ background တွေပါတယ်ကအရင်ပွားနေသွားဒုက္ခလည်းဘလို့လုပ်ရမလဲပေါ့နော်ဟိုကလေးတွေကိုလည်းဟိုကလေးဟိုဘက်ကိုဒီကလေးတယောက်ကိုလုံနေရောနောက်ကလေးတယောက်ကငိုရအတန်တွေကဝင်မယ်နောက်တော့ကနောက်ကလေးတယောက်ကလမ်းဖြတ်လျှောက်သွားပြပါညာဆိုရင်မကောင်းဘောเนาะတခြားဘကမြင်အခုကျတော့ကိုလည်း zoom ကလည်းအဲ့လို background တွေပဲ offer ရရှိရောအဲ့လိုမျိုးလေးပေါ့ background အယုတ်ကလေးပါလေးနေဆိုရင်နောက်ကလူလည်းမမြင်ရတော့ကိုလည်းတိတ်ပြီးတော့ပြင်ဆင်ရတဲ့အချိန်တော်တော်တက်တာဝါပဲ
လက်တလုံးအနေထားမှာကတော့ကလေးတွေကိုအချိန်ဖြည့်ကြောင်းပြန်ပို့ဖို့အတွက်စိတ်ချရတဲ့အနေထားမဟုတ်သေးတာကြောင့် online ကနေဆက်ပြီးသင်ကြားလို့ရအောင်စီစဉ်ပေးထားနိုင်တာကိုပဲမိဘတွေကခြေနဲ့နေကြတာပါကိုဗစ်ကြောင့်ဖြစ်လာတဲ့လူနေမှုပုံစံတင်တဲ့လက်ရောညီထွေဖြစ်မဲ့ပညာသင်ကြားမှုတွေကိုဆရာဆရာမတွေပညာရေးဝန်ထမ်းတွေကလည်းပို့ပြီးတော့ဖန်တီးလာကြပါတယ်။အခုဆိုရင်မူဂျုံနဲ့မူလာရန်အရွယ်ကလေးငယ်တွေအထက်အွန်လိုင်းကနေစာလဲသင်အပြည့်လဲပြအောင်ထင်းချောင်းပြတဲ့သင်တန်းတွေလည်းအများပြားပေါ်လာပါတယ်။ကိုယ့်ရဲ့အလုပ်ချိန်နဲ့အဆင်ပြေတဲ့အွန်လိုင်းကလေးထိန်းသင်တန်းချောင်းတွေကိုအလွယ်တကူရှာနိုင်ပြီးဈေးကလည်းတက်တက်တတ်တာနဲ့ရနိုင်တာကြောင့်ရင်းဝင်ဖက်အရွယ်ကလေးငယ်ရှိတဲ့သူတွေကလေးတယောက်မကရှိတဲ့မိခင်တွေအတွက်ကတော့အများကြီးအဆင်ပြေတယ်လို့မဝင်းမေကျော်ကပြောပါတယ
်။အငယ်လေးဒုတိယတယောက်ကကြတော့သူကပုံမှန်ဆိုရင်ဒီ preschool ကို full time တက်ရမှအရွယ်ပေါ့။ဒါပေမဲ့သူကသူကျောင်းကတော့ဖွင့်တယ်။သူက private aid preschool လေးရ။ဒါပေမဲ့ကိုရီးယားမလွတ်ရဲဘူးမလွတ်ရဲဘူးဆိုတော့တော့သွားကြိုးအပ်ပေါ်ရတယ်မလွယ်ဘူး။အချိန်ကလည်း flexible မဖြစ်ဘူးဆိုရင်ကိုကဒီအကြီးမားကို online မှာတနေအချိန်မှာငွေကိုဘလို့မှကြိုးပို့လောက်တာတော့မလုပ်ပေးနိုင်ဘူးလေအဲကြတော့ internet မှာ share လို့ရတယ်အဲ့တော့ online class လေး after hours ပေါ့နော်6နာရီနောက်ပိုင်း class တွေရှိတယ် weekend class တွေရှိတယ်အဲ့ဒါမျိုးလေးတွေကိုသူ့ကို register လုပ်ထားလိုက်တာပေါ့ကွာမှာပေါ့နော် dance class တို့ music တို့ art တို့အဲ့ဒါမျိုးတွေဆိုရင်ကွာ flexible hour ရှိ class တွေရှိတယ်နောက်တော့ live ပို့ကြိုးပို့မလုပ်ရဘူးဆိုတော့ online class တွေကိုတော့မှပို့သဘောကျလာတယ်ပေါ့နော်အေးကိုရတဲ့အိမ်မှာလုပ်ရတော့ကိုလည်းကလေးနဲ့ပို့ပြီးထိတွေ့ပြီးတော့ကိုကြက်ကြက်မလုံနိုင်တော့သဘောတော်ကြလာတယ်ပေါ့နော်အဲ့ဒါမျိုးတော့ရှိတာပေါ့
အင်းကနေအလုပ်လုပ်ဖို့အဆင်ပြေသူတွေကိုအလုပ်ကလည်းပြီးသားစုလူဝဲချက်ပေါ်မူတည်ပြီးအချိန်ပြောင်းလဲလုပ်လို့ရတဲ့သူတွေအတွက်ကတော့ခုလိုအချိန်တွေကအဆင်ပြေပြီမဲ့လို့ဒါကမိဘတိုင်းအတွက်အဆင်ပြေနေတာတော့မဟုတ်ပါဘူးမယေးသနာကျော်ကတော့လက်ရှိကိုဗစ်ကာလပညာသင်ကြားမှုပုံစံသစ်မှာသူ့အတွက်အသားကျဖို့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
အသားကြရလို့မှမထင်ဘူးဒီအခုပုံစံတင်ပါဘာဖြစ်လို့လဲဆိုတော့မမတို့ကဆီယာမလည်းမဟုတ်ဘူးလေဆီယာမကြီးတင်တယ်လို့မျိုးကိုမတင်နိုင်ဘူးဟိုအတန်းကြီးလာရင်ပို့ဆိုမယ်သူအခုတင်နေလေးတန်းလေးတန်းဆိုတော့သူမေးတဲ့တချို့ဟာတွေကလည်းကိုဒီမှလည်းကြောင်းတက်လာတာမဟုတ်အဲ့ဒါတွေကိုမမဖြေဖို့ခုဖောက်ကိုမနေလိုက်တော့ကြိုးစားနေရတယ်ဆိုတော့ကြတော့အိမ်မှာကတော့ကျောင်းမလို့အသားမကြတာတေးကြတယ်ကျောင်းမဆိုရင်ကျတော့တိတ်ပြီးစိတ်ပူစရာမလိုဘူးလေမနေ့၈နာရီအဲ့ကျောင်းကားပေါ်တင်ပေးလိုက်ပြီးရတယ်ကိုလေကို့အလုပ်ကိုကိုဖြောင်းဖြောင်းသွားသွားပြီးတော့မှညနေ3နာရီမှသူကိစ္စပြန်ပြီးတော့ခေါင်းထဲကိုထည့်ကျောင်းကိစ္စကတော့ကျောင်းကဆရာမရေးတောင်းဝင်ယူမယ်ဟဲ့ပညာရေးဆိုတာမျိုးဖြစ်သွားအခုကျတော့ကိုကဆရာမတစ်ပိုင်းဖြစ်နေပြီးတော့ကိုကလည်းဆရာမဖြစ်ဖို့ဘလို့မှအရေးချင်ရလည်းမပြေမိဘူးအဲ့ဒီမှရင်ပြဿနာတက်ပေါ့
မိမတွေအနေနဲ့ကို့ရဲ့အလုပ်ချင်းကလေးရဲ့ကျောင်းချင်းကိုလုပ်ရတဲ့အလုပ်သဘောတဘာဝဒါတွေပေါ်မှာမူတည်ပြီးတော့အခက်အခဲကတော့မတူကြပါဘူးအခုလိုအချိန်မှာမဖြစ်မနေအိမ်ပြင်ထွက်အလုပ်လုပ်ရတဲ့မိဘတွေအတွက်ကတော့သူတို့အတွက်ရောတားသမီးတွေအတွက်ပါအခက်အခဲဆုံးအခြေအနေဖြစ်နေတာပါ။အ
ဲ့အဲ့ new normal မှာမိလေးစားတော့မဖတ်တဲ့မိဘရှိမယ်။ဘမူဒါအောင်မသုံးတတ်တဲ့မိဘရှိမယ်။အဲ့လိုမိဘကလေးတွေဆိုတော်တော်ဆိုးမယ်ပေါ့နော်။တော်တော်သနာကိုကောင်းတယ်ပေါ့နော်။လှုပ်ပေးနိုင်တဲ့ကလေးတွေကျတော့ပို့ပို့ပြီးတော့တိုးတက်ပြီးတော့ဂိယူပို့ဆိုင်နိုင်တော့ကိုတိုးတက်ဖြစ်တယ်မလား။မလှုပ်ပေးနိုင်တဲ့မိဘတို့ယူမဆိုင်နိုင်တဲ့မိဘတို့ဆိုရင်ကလေးတွေကပို့ပို့ behind ဖြစ်ပြီးတော့အဲ့မှာ gap ကအရန်ကြီးသွားမှာပေါ့နော်အဲ့လိုမျိုးစိတ်မကောင်းဘူးပေါ့အဲ့ဒါတော့လေပိုရီလက်တကူက အင်းအလုပ်လို့ရသေးလို့လေကိုရီးလက်ကန်ကောင်းနေသေးလို့လို့ပြောရမှာပေါ့နော်ကိုရအလုပ်အကင်မျိုးစားရလေအဲ့လိုမျိုး line ဖြစ်သွားလို့ဒီဆရာဝန်ဆိုတာပညာမတက်တော့လည်းမဟုတ်ဘူးသူဆရာဝန်လို့ကိုက on site မသွားလောက်အောင်မှာမျိုးလေသူဒီအဲ့ဒါမျိုးဆိုတော့ तू ကကုသသမီးကိုပြစ်ပြီး तू သွားလောက်အောင်မှာသူမှလေအဲ့မျိုးတွေဖြစ်သွားတာလေဒီ new normal အတွက်ကိုအခုအလုပ်ကန်ရနည်းနည်းဟို new normal နဲ့ကြိုက်တဲ့အလုပ်ကန်မျိုးဖြစ်သွားတာပေါ့နော်ဒီတချို့ဆိုရင်ကျတော့အဲ့လို new normal ကိုလုတ်ဖို့ကမလွယ်ဘူးပေါ့တချို့ဆရာဝန်တွေအလုပ်တို့ဆက်တော့ဆိုင်လို့ပါလို့ဆိုဘလို့မှ new normal လုတ်ဖို့ကတော့ခက်တယ်လေအချိန်မကောင်းမကောင်းတယ်ပေါ့အဲ့လိုကလေးတွေဆိုရင်ပေါ့နော
်လက်ရှိအချိန်ဒီမှာ covid-19 ရောဂါကူးစက်မှုတွေကလည်းကျဆင်းမသွားတဲ့အပြင်ဒုတိယတစ်ကြိမ်ပြန်ဆိုးလာမှာကိုပါစိုးရင်ရတဲ့အခြေအနေတွေရှိနေတာပါမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကူးစက်မှုတွေတိုးလာတာကြောင့်အခြေခံပညာသင်ကျောင်းတွေကိုယာယီပြန်ပိတ်ထားရပါတယ်အမေရိကန်ပြည်ထောင်စုလိုနည်းပညာတိုးတက်တဲ့နိုင်ငံတွေမှာစာသင်ကျောင်းတွေကကလေးငယ်တွေအတွက်ကွန်ပျူတာအပါအဝင်သင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးနိုင်ပေမဲ့လို့မြန်မာအပါအဝင်နွမ်းပါတဲ့နိုင်ငံတွေမှာတော့ဒီလိုထိရောက်တဲ့အွန်လိုင်းပညာရေးရဖို့ဆိုတာကမလွယ်ပါဘူး။နည်းပညာတိုးတက်ပြီးချမ်းသာကျွယ်ဝတဲ့နိုင်ငံတွေမှာတော့အခက်အခဲတွေကရှိနေသေးတာမို့နွမ်းပါတဲ့နိုင်ငံတွေကကလေးငယ်တွေအတွက်ကတော့ပညာရေးပို့ပြီးတော့နောက်ကျနိုင်တဲ့အခြေအနေဖြစ်လာနေတာပါ။ဒါကြောင့်ယောဂကူးစက်မှုတွေကိုအမြန်ဆုံးထိန်းချုပ်နိုင်ပါမှစာသင်ကျောင်းတွေကိုပြန်ဖွင့်နိုင်ပြီးကလေးငယ်တွေအတွက်လည်းစိုးရိမ်မှုခင်းခင်းနဲ့ပညာသင်ကြားနိုင်မှာဖြစ်တဲ့စီရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျွန်မခင်ဗျာချေပါရှင်
ဒီကြောင်ဆောင် American Queen စီစဉ်မှာတမိုင်းဝင်လှူရှာမှုကိုဥဆောင်တဲ့အမျိုးသမီးတွေရဲ့ရုပ်တုပထမဆုံး site ထူနှံလိုက်တာ X Queen Company ရဲ့အလိုလျောက်လေးမောင်းစနစ်နဲ့ New Normal နဲ့လုပ်ငန်းခွင်ပြောင်းဝင်ရတဲ့အတွေ့အကြုံတွေအကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါရစေ။အမျိုးသမီးတွေမဲပေးခွင့်ရအောင်လှူရှာဆောင်ရွက်ခဲ့သူ Sohona Truth, Susan Anthony နဲ့ Elizabeth Cady Staton တို့ရဲ့အထိမ်းအမှတ်ရုပ်တုတွေကို New York မြို့လေက Central Park ဥယျာဉ်မှာစိုက်ထူလိုက်ပါတယ်။ဩဂုတ်လ26ရက်နေ့ဟာဆိုရင်အမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်တရာပြည့်လည်းဖြစ်ပါတယ်။တမိုင်းတွင်ခဲ့တဲ့သူတို့ရဲ့ဆက်ဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုအမျိုးသမီးရုပ်တုကိုပထမဆုံးစိုက်ထူနှံလိုက်တာလည်းဖြစ်ပါတယ်။ဘဘူးဆီယာမား Marie Did
The monument stands in a row of statues, all of them of men.
ထိမှန်ယုံကြည်ကိုချီးမြှင့်ဆိုရင်အားလုံးကမျိုးသားတွေပါဒီဥယျာဉ်တွေမှာဆိုရင်လည်းဒီတစ်ခုကလွဲလို့အားလုံးမျိုးသားတွေပါဒါကြောင့်အနာဂတ်အတွက်ဒီကိုလေ့လာပြီးတော့ကြီးကြတဲ့သူတွေအတွက်အတော့ကိုပျော်မိပါတယ်လို့သူကပြောတော့တာပါအမျိုးသမီးအခွင့်အရေးအတွက်ဦးဆောင်လို့ရှာသူဖြစ်တဲ့ Susan Anthony ဆိုရင်ကျွန်စနစ်တိုက်ဖြတ်ရေးတန်းလူညီမျှအခွင့်အရေးရရှိအောင်ဆောင်ရွက်ခဲ့တယ်လို့မဲအတင်းကျပ်ပြီးခဲ့တဲ့အတွက်အဖမ်းလိုက်ခံခဲ့ရဘူးပါတယ်သူအားဆိုရင်1989ခုနှစ်ကထုတ်တဲ့ American Dollar ငွေအကျွေးစီးပေါ်မှာပထမဆုံးရိုက်နှိပ်ဂုဏ်ပြုဖော်ပြခံရဘူးသူလည်းဖြစ်ပါတယ
် The figures are almost twice life size Susan
တကယ်လူဦးရေပမာဏထဲနှစ်လောက်ရှိပြီးတော့ Susan Anthony ဆိုရင်9ပေမြင့်ပါတယ်ဒီအထိမ်းအမှတ်ရုပ်တုတစ်ခုလုံးရဲ့အမြင့်က14ပေအမြင့်ရှိပြီးတော့တန်နဲ့ချီလေးပါတယ်လို့ Bugman ကပြောသွားတာပါCentral Park ဥယျာဉ်တွေကရုပ်တု23ခုထဲမှာအခုလိုနောက်ထပ်တိုးဂုဏ်ပြု site ထူခဲ့တာပါ New York မြို့ကန်တဦးဖြစ်တဲ့ Gambia ကတော့အခုလိုမျိုးအမျိုးသမီးတွေကောင်းတွေကိုအတိမတ်ပြကြတဲ့အတွက်ဝမ်းသာနေရတယ
် I think it's fabulous
New York မြို့ယဉ်ကျေးမှုမျက်နှာစာမှာအခုလိုအထိမ်းအမှတ်ရုပ်တုတိုးလာဖို့လိုအပ်တယ်လို့တကယ့်ကိုဖြစ်တက်ပါတယ်ဒီထက်ပိုးပြီးတော့ပြောစရာမရှိတော့ပါဘူးလို့သူကပြောပါတယ်ဒီရုပ်တုကိုအမျိုးသမီးအထိမ်းအမှတ်ရုပ်တု site ထူရေးအဖွဲ့ Monumental Woman အဖွဲ့ကနေဒေါ်လာ100,000ကမကထထည့်ဝင်ပြီးတော့ငွေကြေးပံ့ပိုးပေးခဲ့တာပါခင်ဗျာ San Francisco အခြေစိုက်နည်းပညာကုမ္ပဏီတစ်ခုကနေလေရင်မောင်းမှုမပါပဲလေရင်ကိုအလိုလျောက်ပြေးလည်မှာတက်ဆင်းလုပ်နိုင်တဲ့နည်းပညာသစ်ကိုမိတ်ဆက်ပြသလိုက်ပါတယ်X-Wing Company အလိုလျောက်မောင်းနေတဲ့စနစ်ကို၄နှစ်ကြာဆန်းသက်ခဲ့တာဖြစ်ပြီးတော့ဒီနည်းပညာကိုလူ900လောက်ရှင်းနေလိုက်ပါလာနိုင်တဲ့ Cessna 208B Grand Caravan engine တစ်လုံးတက်လေရင်နဲ့ပြန်တန်းပြခဲ့တာပါ X-Wing Company ရဲ့အကြီးအကဲ Mark Piat ကအခုလိုပြောပါရယ
် We're at the dawn of a new era in aviation
အလိုလျောက်မောင်းနေတဲ့လေကြောင်းခေတ္တတစ်ခုကိုအစပြုလိုက်ပါပြီသူ့ဘာသာမောင်းနေတာပါ Jet လေရင်တွေလိုလူကတောက်လျှောက်ထိမ့်ချုပ်မောင်းရတာမျိုးမဟုတ်ပါဘူးလို့ပြောသွားတာပါလေရင်အလိုလျောက်မောင်းနေနိုင်တယ်ဆိုပေမဲ့တချို့နည်းပညာပိုင်းမှာဆက်လက်စမ်းသပ်နေတာကြောင့်လေရင်ခွင်းမှာလေရင်ဆက်သက်ပြီးနောက်ပိုင်း တက္ကစီလို့ခေါ်တဲ့ဒီလေယာဉ်ရန်နာမယ့်နေရာကိုသွားရမှာတော့လူကမောင်းနေပါတယ်။အခုအခါမှာ FAA လေကြောင်းကြီးကြပ်ထင်းသေးရေးအုပ်ချုပ်မှုအဖွဲ့ကလည်း X-Wing Company အနေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုဒေတာတွင်းရောနိုင်ငံရဲ့ခြားနယ်ဝါပြန်တန်းလုပ်ကင်နိုင်ဖို့ခွင့်ပြုချက်ပေးထားပြီးပါပြီ။ဒီနည်းပညာကိုမကြာခင်လပိုင်းတွေအတွင်းဈေးကွက်မှာဖြန့်ချိဖို့လဲ PEC ကမျှော်လင့်နေတာပါ။
So we're here to unveil like an autonomous cargo aircraft. It's the first of its class.
အလိုအလျောက်ပြန်သတ်မဲ့ကုန်တင်လေယာဉ်မှာလေယာဉ်ကွင်းကနေစပြန်တက်တာကနေပြန်ဆင်းလာတဲ့အထိအားလုံးကိုသူ့ဘာသာမောင်းနှင်မဲ့ပထမဆုံးအမျိုးအစားပါအခုတော့ဒေတာတွေမှာစတင်ပြည့်စွဲပါမယ်သက်ဆိုင်ရာကလည်းပြန်သန်းခွင့်ပြုထားပါပြီအဓိကကတော့ဒေတာတွင်တည်ယူပို့ဆောင်ရေးအတွက်ပါလို့ဆိုပါတယ်အခုလိုနည်းပညာသစ်ကို X-Wing Company တခုတည်းကသာအခုခါမှာပိုင်ဆိုင်နေတာတော့မဟုတ်ပါဘူးဥရောပဂျက်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Airbus ကလည်းအလိုအလျောက်လေယာဉ်အတက်စင်းတဲ့တက္ကစီလုပ်နိုင်တဲ့နည်းပညာကိုနှစ်နှစ်ကြာစမ်းသပ်ခဲ့ပြီးတဲ့နောက်အောင်မြင်တယ်လို့လွန်ခဲ့တဲ့ဇွန်လကကြေညာခဲ့ပါတယ်အချို့ရဲ့နည်းပညာကိုတော့ Airbus A300 နဲ့ Boeing 737 လိုလေယာဉ်ကြီးတွေမဆင်းနိုင်တဲ့လေယာဉ်ကွင်းငယ်တွေမှာဆင်းသက်လို့ရတဲ့ဒီကုန်တင်လေယာဉ်ငယ်လေးတွေအတွက်အသုံးပြုသွားမှာပါ။နည်းပညာဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ Maxim Garrier ကအခုလိုပြောရတယ
်။ So some of the new sensors that you don't typically see on any aircraft.
လေယာဉ်အနေနဲ့ဝေဟင်မာရောမြေပြင်မှာပါတခြားဟာတွေနဲ့မတိုက်မိအောင်ရှောင်ရှားနိုင်ဖို့တောင်ပံနှစ်ဖက်မှာကင်မရာ၊ radar, lidar စတာတွေတပ်ဆင်ထားပါတယ်။အခုလိုနည်းပညာကိုအသုံးချနိုင်တာဟာခုလေရင်အများစုမှာသုံးတဲ့ autopilot စနစ်ထက်တာလွန်တဲ့အချက်ဖြစ်ပါတယ်လို့ဆိုပါရယ်။တိတ်မကြခင်မှာဒီနည်းပညာရဲ့အကျိုးကျေးဇူးကိုအားလုံးခံစားရမှာဖြစ်ပြီးတော့အငှားကား Uber, Lyft စတဲ့ယာဉ်တွေနဲ့ချိတ်ဆက်ပြီးတော့လူရောက်ကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းဆိုပါရယ်။ဒါအပြင်ခုလိုကာယောဂကာလအတွင်းပစ္စည်းတည်ယူပို့ဆောင်ရမှာလေယာဉ်မောင်းသူတွေအနေနဲ့ယောဂကုသမကိုစိုးရင်စရာမလိုတော့ပဲရုံးခန်းတွင်းကသာထိန်းချုပ်ပြီးတော့အလိုလျောက်မောင်းနေတဲ့ဒီလေယာဉ်တွေနဲ့အစားထိုးပြည့်စုံနိုင်မှာဖြစ်ကြောင်းလဲသူတို့ကပြောကြားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားချိန်မလလောက်မှာဝန်ထမ်းတွေအနေနဲ့နေမှာပဲနေပြီးအလုပ်လုပ်ကြဖို့တာဝန်ရှိသူတွေကကြီးညာချက်ထုတ်ခဲ့ကြတာပါအခုခါမှာတော့ဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့်တချို့ပြည်နယ်တွေမှာဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်ဝင်နေကြပါပြီမန်ချက်ချူးဆက်ပြည်နယ်ဘော့စတန်မြို့ကဘတ်မာယာကုမ္ပဏီမှာဆိုရင်တတိယအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်စတင်နေတာပါဒါပေမဲ့လည်းဆိုရှယ်ဒစ်စတန်စင်းကိုတော့အတိအကျလိုက်နာဖို့အမိန့်ထုတ်ထားပြီးစပွဲကုမ္ပဏီကြားမှာလည်းခက်မိမိကာထားပေးပါရယ်ကုမ္ပဏီပြောခွင့်ရရေရှင်ဆမ်ဘာရီကအခုလိုပြောရတယ
် We've added sanitation stations throughout the office as well
ရုံးငန်းတစ်ခုလုံးမှာတန်ရှင်းအလွယ်တကူလုပ်လို့ရအောင်လိုအပ်တာတွေအလုံးထားပေးထားပါရယ်အဲ့ဒီမှာလက်သန့်စည်းရည်လည်းရှိပါရယ်ဒါပြင်ကိုယ့်ရဲ့အလုပ်စပွဲလည်းတန်ရှင်းအောင်ထားဖို့နောက်ဒီအလုပ်ပြီးချိန်မှာအလုံးတန်ရှင်းသွားအောင်လုပ်ထားခဲ့ဖို့ပြင်ဆင်ပေးထားပါရယ်လို့ပြောပါရယ်တချို့ကုမ္ပဏီတွေကတော့ဝန်ထမ်းတွေလုပ်ငန်းခွင်ပြန်ဆင်းခိုင်းတယ်လို့ဘတ်မာယာကတော့ဝန်ထမ်းတွေကိုသာဆုံးဖြတ်စေခဲ့ပါရယ်အခုလိုအန္တရာယ်ရှိတဲ့အချိန်မှာသတိထားဆောင်ရွက်တာဟာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့အထောက်အကူဖြစ်မယ်လို့လည်းသူတို့ကပြောပါရယ
် At Bergmeier we've identified that masks should be worn
လူများသွားလာနေတဲ့နေရာမှာနှာခေါင်းစုပ်ကိုဝန်ထမ်းတွေအလုံးဆွထားပါမယ်ကိုခုမှကိုထိုင်နေခြင်းဆိုရင်တော့တတ်ထားစရာမလိုပါနဲ့တခြားသူတွေနဲ့အတူထိုင်တာဒါမှမဟုတ်ပြောဆိုစရာရှိတဲ့အချိန်မှာဆိုရင်နှာခေါင်းစည်းလိုပါတယ်လို့ဇမ်ဘာရီကပြောသွားတာပါဇွန်လတွေကဆက်ပြီးတော့လုပ်ငန်းတွေပြန်ခွင့်တာကြောင့်အခုဆိုရင်ဝန်ထမ်း60ရာခိုင်နှုန်းလောက်အလုပ်ပြန်ဝင်ကြတယ်လို့လည်းဆိုပါရယ်ဒါပေမဲ့ဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံရခြင်းရှိမရှိဆိုတဲ့ကျန်းမာရေးအခြေအနေကိုတော့အမြဲအနိကက်စောင့်ကြကြည့်ရှုတယ်လို့ပြောပါရယ်ရုံးဝန်ထမ်းအလုံးနှစ်ဖွဲ့ခွဲထားပြီးတော့တစ်ဖွဲ့ကတင်းလာပူတယ်ဟုတောက်ကြအလုပ်ဆင်းတယ်လို့နောက်တစ်ဖွဲ့ကတော့အင်္ဂါနဲ့ဇာတာပရီအလုပ်ဆင်းပါတယ်ရုံးဝန်ထမ်းတဦးဖြစ်တဲ့အလီစာစတေဝီကီကအခုလိုပြောပါရယ
် They become habit after a while but at the very beginning you know you have to keep reminding yourself
ကျွန်တော်လည်းအသားကျသွားပါတယ်အစားတုံးကတော့ကိုယ့်ဘာသာခဏခဏသတိပေးနေရတာပါဘာလို့လဲဆိုတော့ဒီလိုမျိုးတစ်ခါမှမနေခဲ့ရလို့ပါလို့သူကပြောသွားတာပါဘတ်မာယာမှာအခုလိုရုံးပြန်ဖွင့်ချိန်မှာစီမင်းတင်းကျပ်တာကြောင့်ယောဂထက်ကူးစက်တယ်ဆိုတာမျိုးမရှိသေးပေမဲ့တချို့ကုမ္ပဏီတွေမှာတော့ပြန်ဖွင့်ပြီးတော့မကြခင်မှာပဲပြန်ပိတ်လိုက်ရတာတွေလည်းရှိပါတယ်ခင
်ဗျအခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါမယ်ကျွန်မခင်မျိုးသက်ပါဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာစွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းမြင့်မြင့်လေဒီခုံနိုင်ခဲ့တဲ့အကြောင်း Brightest သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်
2020ဩဂုတ်လ25ရက်အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံပင်းလေရက်အခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးဆွင့်သုံးဆိုလာလီယံနဲ့လီလီခုံလာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေး9000လောက်မှာပြန်တန်းနေတဲ့ဆိုလာစထရက်တုစ်လီယံပေါ်ကနေခုံဆင်းလာတဲ့လီလီကုံသမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
။ Le premier homme à avoir sauté dans l'histoire de l'aviation, à avoir sauté en parachute.
ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေဆွမ်းရင်တုံးလေရင်ကနေအောင်အမြင်မြင်လေဒီခုံဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြင်းထန်ပါသားနဲ့ပြောသွားတာပါလေဒီခုံသမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်သူဟာဆိုလာစထရက်တုစ်ဆိုလာလေရင်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေရင်မှုတဦးလည်းဖြစ်ပါတယ
် Yeah today there is mini first I think but the most important is the first time everthat someone jump
ပထမဆုံးအောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်တုံးလေးမြန်တဲ့ကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုံအာကစားနည်းအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ချီဆွမ်းအင်လို့တန့်ရှင်းတဲ့ပြန်ပြည့်မြန်ဆွမ်းအင်ကိုဝေဟင်အမြင့်ခုံနာအပါအဝင်အာကစားနည်းမျိုးစုံမှာသုံးဖို့အတွက်ကြိုးစားနိုင်တဲ့ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
And also that was the first time that we did a solar skydive. You know, the I climb with the energy coming from the solar cells of the plane. So I mean when I go down, when I...
ဒီလေရင်ကနေအောင်ကြီးဆိုလာဆွမ်းအားကိုသုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးဘော်ကိုပြန်တက်တဲ့အခါလေရင်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးဘော်ကနေခုံဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲသုံးတဲ့သဘောပါ
။သူ့လေရင်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်မြင်မြင်နဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ကြီးဆွမ်းအင်တုံး solar impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်ပထမဆုံး solar လေယာဉ် solar impulse နဲ့ကမ္ဘာတစ်ပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ Switzerland နိုင်ငံအခြေစိုက် solar impulse foundation ကဖြစ်ပါတယ်ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ကြီးဆွမ်းအင်ကိုသုံးပြီးပြန်တန်းပြခဲ့တာပါဒီ foundation ကိုအဲ့ဒီလင်းမောင်းခဲ့တဲ့သူတဦးဖြစ်တဲ့ Dr. Bertrand Pickett ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲတည်ထောင်သူကသူနဲ့တူမောင်းနေခဲ့သူလင်းမူ Andre Boschbach ဖြစ်ပါတယ်သူတို့အဖွဲ့ဟာပြန်ပြည့်မြင်းစွန့်ရင်တွေတဲ့ကနေအောင်ချီစွန့်ရင်ကိုကဘာတလောမှာတွင်တွင်ကျယ်ကျယ်သုံးနိုင်မဲ့ Solar စွန့်ရင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်Solar Impulse လေယာဉ်လိုနေအောင်ချီစွန့်ရင်သုံးတဲ့ Solar Stratus လေယာဉ်ဟာနေအောင်စီးလေယာဉ်ဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုလ်တိုက်ဘက်ထရီတွေကိုစီထားတာပါဒီဘက်ထရီတွေကိုနေအောင်ကြီးကနေထုတ်ယူတဲ့ဆွမ်းအင်နဲ့အားပြန်ပြီးဖြည့်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်ဒမ်ဂျန်ကတော့တွဲဖက်လေယာဉ်ဟူတာဝန်လည်းယူပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရံပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒမ်ဂျန်ကခုံဆင်းခဲ့တာဖြစ်ပါတယ်သူခုံဆင်းချိန်ကလေရင်ဟာတနအီကိုမိုင်တရာနှုံးနှိပါနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we did not know how the plane will fly
လေရင်တောင်ပါမှာကျွန်တော်ကခြေထောက်နဲ့အကြကြီးရပ်နေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေရင်ပြန်ကဘယ်လိုဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေရင်တဲကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန့်မိအောင်တတိထားပြီးအမြန်ခုံဆင်းရပါတယ်ဆိုလိုတာကတော့လေရင်ထဲကနေထွက်ပြီးပြီးချင်းအလိုက်တင့်ခုံချရတာပါဒါကတကယ့်ကိုအားအသင့်စရာပ
ါဟုတ်ပါတယ်ဒါဟာပထမဆုံးခုံချတာဖြစ်တဲ့အတွက်ဆိုလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲသူတို့စမ်းတန်နေတဲ့ဆိုလာလေရင်ဘလို့တုံ့ပြန်နိုင်နေဆိုတာကအစသူတို့မသိတာတွေကအများကြီးပါ
Of course this is a big challenge it's the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စင်ခုံမှုတစ်ခုပါကဘာပါနေအောင်ကြီးစွန့်အင်နဲ့သွားတဲ့ဒုတိယမြောက်နေအောင်စီးလေရင်ပုံစံလည်းဖြစ်ပါတယ်။ဒါကြောင့်တခုခုမှားသွားဖို့ဖြစ်နိုင်ခြေကတိတ်များပါတယ်။ဆိုတော့ကံကောင်းမှုလည်းလိုတာပေါ့လေ။ဆိုလိုတာကရာသီဥတုကောင်းမှုတို့လေရင်များဘာပြဿနာမှမတက်ပဲရှော့ရှော့ရှူရှူဖြစ်ဖို့လို့ကံကောင်းဖို့ပေါ့
။သူတို့ကံကောင်းပါတယ်။ရာသီဥတုကလည်းအဆင်ပြေပြေနဲ့တာတာရာရာရှိခဲ့တာပါ။လေရင်ဟာလည်းသူတို့ project လုပ်နေတဲ့ပင်းကလေတဲ့အခြေစိုက်စခန်းနာမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေ။ဒါအပြင်သူတို့ဆန္ဒဖြစ်တဲ့ပြန်ပြည့်မြင်ဆွင့်ရင်ကိုလူတွေတွင်တွင်ကျကျသုံးကြဖို့ကိုပါကြော်ညာပြီးတာဖြစ်သွားတာပါ Sky diving လို့ဝင်းဟင်အမြင့်ခုံအားစားနည်းမျိုးတွေအတွက်
ကဘာကြီးပုံတွေလာစေတဲ့ဖန်လုံးအင်တန်းဝင်မတုံးပဲပြန်ပြင်းပြင်းဆွရင်တုံးတဲ့လင်းတွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်။သူတို့အဖွဲ့က2022ခုနှစ်မှာဆိုလာဆွရင်တုံးလင်းနဲ့ကဘာလေရုအထက်လွှာဖြစ်တဲ့ stratosphere အလွှာရှိရာဝေဟင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်ပါရည်ရွယ်ချက်ရှိပါတယ်။လေရုအထက်လွှာဖြစ်တဲ့ stratosphere အလွှာဟာကဘာကနေအမြင့်အကွာဝေးအားဖြင့်ရှင်းမိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေထုစုစုပေါင်းရင်၄ပုံ၃ပုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဇုန်းလွှာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေထုအထက်လွှာထဲမှာရှိတဲ့အိုဇုန်းလွှာဟာကမ္ဘာမြေပေါ်ကပင်တွေ၊သတ္တဝါတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေသတ္တဝါတွေရှင်သန်ရင်းမှာသူကတိတ်ကိုအရေးပါပါတယ်။နေရောင်ကြီးကနေလာတဲ့ခရမ်းလွန်ရောင်ကြီးကိုဆုပ်ယူတဲ့အတွက်လဲstratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတွေကို solar ဆွမ်းရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက် solar stratos အဖွဲ့ကစ조사နေတာပါ
။ The goal, the final goal of this project is to go to the stratosphere. To be the first
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ stratosphere လို့ခေါ်တဲ့အထက်လေထုထဲရောက်အောင်နေရောင်ကြီးဆွမ်းအင်တုံးရင်နဲ့ပထမဆုံးသွားနိုင်ဖို့ပါ
။ solar လေရင်ကနေပထမဆုံးလေကြီးခုံသူဖြစ်တဲ့Rafael Damjan ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်။ဂျပန်နိုင်ငံရဲ့တပ်တန်းအရှိဆုံးဝန်ကြီးချုပ်ရှင်ဇိုအာဘေကယာရုကနှုတ်ထွက်တော်မယ်လို့ပြောပါတယ်။နာတာရှည်ခံစားလာရတဲ့ဝေဒနာပြန်ပေါ်လာတာကြောင့်နှုတ်ထွက်မှဖြစ်တယ်လို့ပြောပါရယ်ဒီနေ့နွေရာသီလောက်ကစပြီးတော့ဝဉင်းချုပ်ရဲ့ကျန်းမာရေးအပေါ်စိုးရင်ခဲ့ကြပေမဲ့ဘာယောဂါကြောင့်လို့အတိအကျမပြောဘဲတူချိုမျိုးကစီယုံတစ်ခုမှာနှစ်ပတ်ဆက်တိုက်သွားပြခဲ့တဲ့အတွက်ဝဉင်းချုပ်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဒီလာတဲ့စိုးရင်မှုတွေပိုတိုလာတာပါဝဉင်းချုပ်အာဘေးကလည်းသူ့ဆယ်ကျော်သက်အရွယ်လောက်ကလေးကခံစားလာရတဲ့ဥယောင်ယောဂါကိုကုသမှုခံယူပြီးယောဂါထိန်းချုပ်ထားပါတယ်လို့ပြောဆိုထားတာပါ2023ခုနှစ်စက်တင်ဘာလအထိတာဝန်ထမ်းဆောင်မှုရှိတဲ့ဝန်ကြီးချုပ်အာဘေးအနေနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုပါတီကရွေးချယ်ပြီးလွှတ်တော်ကတရားဝင်အတီးပြုပြီးတဲ့အချိန်ထိဆက်ပြီးတာဝန်ထမ်းဆောင်မယ်လို့ခန့်မှန်းရပါတယ်။မြို့ချစ်စိတ်ပြင်းထန်တဲ့ဝန်ကြီးချုပ်အာဘေးဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးခိုင်မာအားကောင်းအောင်စွမ်းဆောင်နိုင်ခဲ့ပေမဲ့ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာတော့အဖူထစ်တွေပေါ်ပေါက်ခဲ့တာပါ။ဂျပန်နိုင်ငံကိုစီးပွားရေးကျဆင်းမှုကနေရုံထွက်အောင်ဝန်ကြီးချုပ်အာဘေးစွမ်းဆောင်နိုင်ခဲ့တဲ့အချိန်မှာပဲကိုရိုနာကပ်ရောဂါပေါ်ပေါက်လာတာကြောင့်နိုင်ငံစီးပွားရေးတပံပြန်ပြီးတော့ထိခိုက်နေရပါတယ်။တနင်္လာနေ့ကစပြီးတော့လေးရက်တာကျင်းပတဲ့ Republican Party ညီလာခံနောက်ဆုံးနေ့မှာအမေရိကန်သမ္မတဒိုနယ်ထရမ့်ကဒုတိယသက်တမ်းအတွက်ပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်လက်ခံလိုက်ပါတယ်။ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့အခိုင်အမာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သမ္မတထရမ့်ကဒီရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာအရေးအကြီးဆုံးရွေးကောက်ပွဲဖြစ်တယ်လို့လည်းအင်ပီရိုတောင်ဖက်မျက်ခင်ပြင်ကနေပြောဆိုခဲ့ပါတယ်။ Republican အောက်လွှတ်တော်အမတ်တွေအပါအဝင်ဒီအခမ်းအနားကိုတက်ရောက်လာတဲ့လူသထောင်ကျော်တို့ကစစ်မှားရေးဝန်ထမ်းတွေရဲ့ကပ်ရောဂါဆိုင်ရာအကြံပြုချက်ကိုမလိုက်နာဘဲအနီးကပ်ထိုင်ခဲ့ကြသလိုအများစုကနှာခေါင်းစည်းလည်းမတက်ကြပါဘူး။တနင်္ဂနွေလုံးကောက်ယူထားတဲ့လူလူစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကလူလူထောက်ခံမှုပိုရထားတဲ့အတွက်ထရမ့်ရဲ့မိန့်ခွန်းတွေထဲမှာပြန်ဖက်ကုစရဲလောင်းကိုထုတ်နဲ့တက်ခိုက်တာများပါတယ်။ဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်မှုနဲ့အလုပ်ကိုင်ခွင့်လန်းတွေကိုဖျက်ဆီးပစ်ချနေတဲ့လက်ဝဲစွန်တယောက်ဆိုပြီးမိနစ်80ကြာမိန့်ခွန်းထဲမှာတိုက်ခိုက်ပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့စကားစစ်ထုတ်ပွဲမလုပ်ဖို့တောင်းဆိုချက်တွေကိုဒီမိုကရက်ပါတီသမ္မတကုစရဲလောင်းဂျိုးဘိုင်ဒန်ကပယ်ချလိုက်ပါတယ်။သမ္မတထရမ့်နဲ့စကားစစ်ထိုးမှာဖြစ်တယ်လို့အဲ့ဒီလိုစကားစစ်ထိုးနေချိန်မှာပဲအချက်အလက်တွေမှန်ကန်မှုရှိမရှိအချိန်နဲ့တပြေးညီစစ်ဆေးခိုင်မှာပါလို့ MSNBC သတင်းဌာနနဲ့ကြတာပင်းနေတွေ့ဆုံမိ мян ခါမှာဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။သူ့သမ္မတဟောင်းတဦးလည်းဖြစ်တဲ့ဂျိုးဘိုင်ဒန်ကသမ္မတထရမ့်ဟာအမှန်တွေမပြောနိုင်တဲ့လူတယောက်ဆိုတာလူတိုင်းသိမယ်ထင်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနှစ်အတွင်းသမ္မတလောင်းစကားစစ်ထိုးပွဲမလုပ်သင့်ဘူးလို့ပြောဆိုလိုက်ပြီးမကြခင်မှာပဲဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။2016ခုနှစ်စကားစစ်ထိုးပွဲမှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နောက်ကကပ်ပြီးတော့ထရမ့်လမ်းလျှောက်လိုက်ခဲ့တဲ့မခန့်လေးစားအပြုံမျိုးခုတစ်ကြိမ်လည်းလုံနိုင်တယ်လို့မစ်ပလိုစီကခန့်မှန်းထားပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးချမ်းသာရှင်လန်းပါစေရှင်။ကျမအနာပါ။
This program has come to you from the Voice of America, Washington.